Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာရှင် VOA American အသံယဉ်2024ခုနှစ်ဇန်နဝါရီလ18ရက်နေ့ဗုဒ္ဓနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ3249လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီ။ကျမသင်္ကီထိုက်ပါရှင်
။ဂါဇာမှာအပြစ်ရရင်းနဲ့ဖမ်းဆီးကန်တွေပြန်လွှတ်ရေးအစ္စရေးနဲ့ဟားမတ်စ်အကြားသဘောတူညီချက်တည်ရလိုက်မယ်လို့ပြောလင်းတဲ့အကြောင်း American သမ္မတအင်ဂျီရောကပြောပါတယ်။ရုရှားသမ္မတပူတင်ဟာမြောက်ကိုရီးယားနိုင်ငံကြီးဝင်ကြီးနဲ့ရုရှားနိုင်ငံမော်စကိုမြို့ခရမလင်နံတော်မှာလက်ခံတွေ့ဆုံပါတယ်။ယူရန်ကနောက်ခပီးထားတဲ့ဟူတီစစ်သေးကြောရစီကိုပို့တဲ့အီရန်လုံဒုံးကြီးအစိပ်ပိုင်းတွေနဲ့တခြားလက်နက်တွေကိုအထူးစစ်ဆေးရေးအဖွဲ့ကဖမ်းဆီးမိတယ်လို့အမေရိကန်စစ်တပ်ကပြောပါတယ်
။ဒီလိုထိတ်တန့်ရောက်သတင်းတွေပြီးမှတော့ Iowa ပြည်နယ် Republican Party သမ္မတလောင်းပနာမရွေးချယ်ပွဲမှာသမ္မတဟောင်းတော်နဲ့ထံအနိုင်ရသွားတဲ့အကြောင်းမလေးရှားမှာမြန်မာတချို့ဖမ်းခံရတဲ့အခြေအနေထိုင်းနိုင်ငံလေးစိတ်တွေမှာခီးသွွားတဲ့အတွက်စီမံစီကံတဲ့အပြောင်းလဲအစ္စရေးဂါဇာစစ်ပွဲဆန်ရာတရေဆောင်ပါဆရာတွေကိုနားဆင်ကြရပါမယ်ရှင်အပတ်စဉ်ခဏတွေတင်မှာတော့မြေကြီးဩဇာယူကရိန်းမြန်မာလူမျိုးရေးနှိုင်းရှင်ချက်အမေရိကန်နိုင်ငံရဲ့အကြောင်းတိကောင်းစရာနဲ့ကမ္ဘာတစ်လွှာခီးသွွားတဲ့ပတ်စဉ်ခဏတွေကိုလည်းထုတ်လွှင့်မှာဖြစ်ပါတယ်အခုတော့ထိတ်တန့်ရောက်တဲ့နေ့ကိုဥတီမောင်တန်းကတင်ပြပေးပါအောင်ရှင်
ဂါဇာမှာအပြစ်ရရင်းနဲ့ဖမ်းဆီးကန်တွေပြန်လို့ရေးအတွက်အစ္စရေးနဲ့ဟားမတ်စ်အကြားသဘောတူညီချက်အသေးရရှိလိုက်မယ်လို့ပြောနေတဲ့အကြောင်းအမေရိကန်သမ္မတအင်ဂျီရောကအင်္ဂါနေ့ကပြောလိုက်ပါတယ်။ကာတာနိုင်ငံကဒီဆွေးနွေးပွဲကိုကြောင်းဝင်ညှိနှိုင်းပေးနေတာပါ။ဒီဆွေးနွေးပွဲတွေဖြစ်နေတဲ့အချိန်မှာကျွန်တော်အများကြီးမပြောလို့ပါဘူး။မကြမီရက်နိုင်လိမ့်မယ်လို့ကျွန်တော်တို့ပြောနေပါတယ်လို့အမေရိကန်အမျိုးသားလူကြုံရေးကောင်စီပြောရေးဆိုခွင့်ရှိသူဂျွန်ကာဘီကသတင်းလောက်တွေကိုပြောပါတယ်။အခုလိုသတင်းတက်လာပြီးမကြမီမှာပဲဖမ်းဆီးခံရသူတွေစီဆေးဝါးတွေပို့ပေးဖို့တဲ့ဂါဇာကိုအကူအညီတွေပေးရင်းနဲ့ပတ်သက်ပြီးအစ္စရေးနဲ့ဟားမတ်စ်တို့သဘောတူညီချက်ရရှိသွားတယ်လို့ကာတာနိုင်ငံနဲ့အစ္စရေးတို့ကသတင်းထုတ်ပြန်လိုက်ပါတယ်။ဂါဇာမှာရှိတဲ့ကာတာကိုယ်စားလှယ်အဖွဲ့ကဆေးဝါးတွေကိုအရောက်ပို့ပေးမှာဖြစ်တယ်လို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နာတာယာဟူရဲ့ယုံကအတည်ပြုပြောကြပါတယ်။ဂါဇာမှာအဖမ်းဆီးခံတွေရဲ့မိသားစုကကာတာဝန်ကြီးချုပ်နဲ့တွားတွေ့ခဲ့ပြီးတဲ့နောက်သဘောတူညီချက်ရရှိလိုက်တာဖြစ်တယ်လို့တန်တမာတူက AFP သတင်းကိုပြောကြပါတယ်။ဟားမတ်စ်တဲ့ဖြစ်တဲ့အစ္စရေးရဲ့စစ်ပွဲမှာစစ်ရာဇဝမှုနဲ့ညီမညီလိတ်လာဖို့လိုမလိုကိုကြွချင်သူတွေကကနဦးစဉ်းစားကြလိမ့်မယ်လို့ UK ရဲတပ်ဖွဲ့ကအင်္ဂါနေ့ကပြောကြားလိုက်ပါတယ်။ပါလက်စိုင်းတွေအတွက်စော်စီယိုရဲ့အုပ်စုတစုကစစ်ရာဇဝမှုနဲ့ပတ်သက်လို့တိုက်ကြားလိုက်ပြီးတဲ့နောက်အခုလိုပြောဆိုလိုက်တာပါ။အကြမ်းဖက်မှုတိုက်ဖျက်ရေးဌာနမှာရှိတဲ့စစ်ရာဇဝမှုဆိုင်ရာအဖွဲ့လေးတစ်ဖွဲ့ကတာဝန်ယူဆောင်ရွက်သွားမှာဖြစ်တယ်လို့မဟာလန်ဒန်ရဲတပ်ဖွဲ့ကပြောပါတယ်။လက်ရှိဖြစ်နေတဲ့ Israel Hamas စစ်ပွဲနဲ့ပတ်သက်လို့ဆွဆွဲချက်တွေပါဝင်တဲ့စာကိုတောက်ကြနေကလက်ခံရရှိခဲ့တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။ဒီဆွဆွဲချက်တွေနဲ့ဆက်နွယ်နေတဲ့သတင်းအချက်အလက်တွေကိုအထူးကြွမ်းကျင်သူတွေကကြီးစုကြမှာဖြစ်ပြီးဆက်လုပ်ဖို့လိုမလို့ဒါမှမဟုတ်တရားဝင်စုံစမ်းစစ်ဆေးရေးလုပ်ဖို့လိုမလို့ကိုကတူးသုံးသပ်ကြမှာဖြစ်တယ်လို့ရဲတပ်ဖွဲ့ပြောရေးဆိုခွင့်ရှိသူကပြောကြပါတယ်။ခုချိန်ထိတော့ဒီကိစ္စအပေါ်ဒါမှမဟုတ်ဒီပဋိပက္ခနဲ့ဆက်ဆက်နေတဲ့ကိစ္စတစ်ခုခုကို UK အခြေစိုက်စုံစမ်းစစ်ဆေးတာမရှိသေးပါဘူးလို့ပြောခွင့်ရအရာရှိကဆိုပါတယ်။ဆေးရဆွေးမှုဖြစ်တိုင်ကြားစာတစ်စောင်ကိုလန်ဒန်ရဲတပ်ဖွဲ့ကိုပို့ခဲ့ကြောင်း UK အခြေစိုက်ပါလက်စတိုင်းတွေအတွက်တရားပြတ်တရေးနိုင်ငံတကာအဖွဲ့လို့အတိတ်ပဲရတဲ့ ICJB ကပြောပါတယ်။ရုရှားသမ္မတဗလာဒီမာပူတင်ကမြောက်ကိုရီးယားနိုင်ငံကြီးဝန်ကြီးချိုဆွန်ဟေးကိုကရမ်လင်နန်းတော်မှာအင်္ဂါနေ့ညနေကလက်ခံတွေ့ဆုံခဲ့ပါတယ်။မော်စကိုနဲ့ပြောင်းရကြလက်နက်ဆိုင်ရာပူးပေါင်းဆောင်ရွက်မှုရှိနေတယ်လို့ဆွဆွဲကြပြီးရထမေးဖြစ်နေတဲ့အချိန်မှာအခုလိုတွေ့ဆုံခဲ့တာဖြစ်ပါတယ်။အင်္ဂါနေ့စောပိုင်းတုန်းကတော့ Miss Cho Ha ရုရှားနိုင်ငံကြီးဝန်ကြီးဆာဂေး Lavrov နဲ့တွေ့ဆုံခဲ့ပါသေးတယ်။ဥရောပသမဂ္ဂမှာမြောက်ကိုရီးယားကိုကျွန်တော်တို့ကအမြဲထောက်ခံခဲ့ပြီးယူကရိန်းမှာကျွန်တော်တို့ရဲ့အထူးစစ်ဆေးရေးအပါအဝင်ရုရှားကိုအလားတူထောက်ခံတာပေါ်ကျွန်တော်တို့အလေးထားအသိမှတ်ပြုကြကြောင်း Mr. Lavrov ကပြောကြားခဲ့ပါတယ်။နိုင်ငံကောင်းဆောင်တွေရဲ့အစီအစဉ်တွေနဲ့အညီမိတ်ဆွေရင်းချဆက်ဆက်ရေးဖြစ်ပေါ်တိုးတက်နေတာကိုဒီအစည်းအဝေးကပြတ်တာလာဖြစ်တယ်လို့မြောက်ကိုရီးယားနိုင်ငံခြားရေးဝန်ကြီးကတော့ဆိုပါတယ်။ယူကရိန်းမှာအုံပြုဖို့ရုရှားကိုလက်နက်တွေနဲ့ဒုံးကျည်တွေမြောက်ကိုရီးယားကပို့ခဲ့တယ်လို့အမေရိကန်နဲ့တောင်ကိုရီးယားတို့ကဆွဆွဲထားကြတာပါ။ယူကရိန်းကိုတိုက်ခိုက်ရမှာမြောက်ကိုရီးယားကပေးတဲ့ပယ်ထိန်တပ်ဒုံးကျည်ကိုရုရှားကအသုံးပြုခဲ့ပြီလို့အမေရိကန်အမျိုးသားလုံခြုံရေးကောင်စီပြောခွင့်ရဂျွန်ကာဘီကဒီလအစောပိုင်းကပြောကြားခဲ့ပါတယ်။
န်တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းထိုမီတာ32 kHz 9335နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြောထုတ်လွှင့်ပေးနေပါရှင
်ဘုဒ္ဓနဲ့မနေ့ပိုက်တဲ့တွေကို VOA ရုပ်သံကနေဆက်ရကြညာနေတာပါဒီမင်္ဂအီရန်ကြောတော့နောက်ခံပေးထားတဲ့ဟူသီစစ်သွေးကြွတွေစီကိုတွားမဲ့အီရန်လောက်ဒုံးကျည်အစိပ်ပိုင်းတွေနဲ့တခြားလက်နက်တွေကိုရေတပ်ထူးစစ်ဆေးရေးအဖွဲ့ကဖမ်းဆီးမိလိုက်တယ်လို့အမေရိကန်စစ်တပ်ကအင်ကာနေကပြောလိုက်ပါတယ်။အာရဗျပင်လယ်ဆိုမာလီကမ်းခြေအနီးကနိုင်ငံတကာရေပြင်မှာတွားနေတဲ့အာရဗ်ရွက်လေတစ်စင်းကိုပြီးခဲ့တဲ့ကြာသပတေးနေ့ကလိုင်းလေပြင်းထန်နေချိန်စီးနှင်းရှာဖွေခဲ့ရမှာအခုလိုတွေ့ရတာဖြစ်ပါတယ်။စင်းတဲ့တယောက်စင်လိုက်ပုတ်ခတ်လိုက်တာကြောင့်အမေရိကန်ရေတပ်အထူးစစ်စီရေးတပ်သားနှစ်ဦးပျောက်ဆုံးနေဆဲဖြစ်တယ်လို့စစ်တပ်ကဆိုပါတယ်။အင်္ဂါနေ့မှာပဲဟူသီစစ်သွေးကြွတွေကနိုင်ငံတကာရေပြင်မှာသွားနေတဲ့မော်တာအလန်တင်ကုန်တင်သင်္ဘောတစ်စီးကိုဒုံးကျည်နဲ့တိုက်ခိုက်ခဲ့ပါသေးတယ်။အင်္ဂါနေ့အစောပိုင်းမှာပဲယေမန်နိုင်ငံဟူသီတပုံတွေထိ ंछ ုပ်ထားတဲ့နေရာမှာအမေရိကန်တပ်တွေကဟူသီစစ်သွေးကြွတွေရဲ့သင်္ဘောပစ်ပဲ့ဒိန်းတပ်ဒုံးကျည်လေးစင်းကိုဖျက်ဆီးခဲ့ပါတယ်။ကုလသမဂ္ဂကဟူသီစစ်သွေးကြွတွေကိုလက်နက်လွှဲပြောင်းရောင်းချတာပိတ်ပင်ထားတာပါ။ဒီတော့ငါတို့ဟူသီစစ်သွေးကြွတွေကိုလက်နဲ့မထောက်ပံ့ဘူးလို့ပြောထားပါတယ်။အီရန်နိုင်ငံကအီရန်နိုင်ငံဆိုင်ရာသူ့ရဲ့တာဝန်အကြီးကိုအင်္ဂါနေ့ကပြန်လည်ခေါ်ယူလိုက်ပါတယ်။အီရန်နိုင်ငံကတ်ဒေတာကိုတနင်္လာနေ့ကဒုံးကျည်နဲ့ပြစ်ခတ်ခဲ့တဲ့အတွက်လူ၄ယောက်သေဆုံးခဲ့ပြီး၆ယောက်ဒဏ်ရာရရှိခဲ့တယ်လို့ကတ်ဒေတာလုံခြုံရေးကောင်စီကပြောပါတယ်။ကတ်ပြည်နယ်ရဲ့မြို့တော်အဘင်းကအမေရိကန်ကောင်စီဝင်ရုံးအနီးလူနေရပ်ကွက်ထဲကအိမ်အိမ်ကိုထိမှန်ခဲ့တာဖြစ်ပါတယ်။ဒီအင်ကိုအစ္စရေးရဲ့ထောင်တိုင်းဌာနလို့အီရတ်ကပြောပါတယ်အမျိုးသားလုံခြုံရေးကိုချိန်ချောက်လာတာကြောင့်တရားဝင်အခွင့်အရေးကိုကျင့်သုံးတာဖြစ်တယ်လို့အီရတ်နိုင်ငံခြားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူနာဆာကနာနီကတော့ဆိုပါတယ်အီရတ်အမျိုးသားလုံခြုံရေးအကြံပေးကာဆင်အယ်အရာဂျီကတော့အီရတ်ရဲ့ဆွဆွဲချက်ကိုညှင်းဆိုလိုက်ပြီးအချုပ်ချာအာဏာကိုထိပါတာဖြစ်တယ်လို့ပြောပါတယ်ပါကစ္စတန်နိုင်ငံဘက်မှာရှိတဲ့ဂျာအစ်အယ်အဒဲလ်အဖွဲ့ရဲ့စကားကိုလည်းအီရန်ကအင်္ဂါနေ့မှာတိုက်ခိုက်ခဲ့ပါသေးတယ်ဒီအုပ်စုဟာဆွန်နီမွတ်စလင်အုပ်စုဖြစ်ပြီးစစ်သွေးကြွတွေဖြစ်တယ်လို့အီရန်ကဆိုပါတယ်အခုတိုက်ခိုက်မှုနဲ့ပတ်သက်ပြီးပါကစ္စတန်ဘက်ကတစုံတရာပြောဆိုတာတော့မရှိသေးပါဘူးပါကစ္စတန်နိုင်ငံတော်ပါဝင်ပြီးအားလုံးအကျုံးဝင်တဲ့သဘောတူညီချက်တစ်ချက်ကိုရခဲ့မယ်ဆိုရင်အစ္စရေးနိုင်ငံကိုအတိမတ်ပြုမယ်လို့ဆော်ဒီအာရေဗျနိုင်ငံကြီးဝန်ကြီးကအင်္ဂါနေ့ကပြောကြားလိုက်ပါတယ်ဒေသတွင်းငြိမ်းချမ်းရေးမှာအစ္စရေးရဲ့ငြိမ်းချမ်းရေးလည်းပါဝင်တာကိုကျွန်တော်တို့သဘောတူကြပါတယ်ဒါပေမဲ့ပါကစ္စတန်နိုင်ငံထူထောင်ပြီးပါလက်စတိုင်းတွေရဲ့ငြိမ်းချမ်းရေးရှိမှသာဒါကဖြစ်နိုင်ပါတယ်လို့မင်းသားကြီးဖိုင်ဆာဘင်ဖရန်ကဒါဗော့စ်ပါကျင်းပနေတဲ့ World Economic Forum ဆွေးနွေးပွဲတစ်ခုမှာပြောကြားခဲ့တာပါပါလက်စတိုင်းနိုင်ငံထူထောင်ရေးကအမေရိကန်ဆိုးရနဲ့ကျွန်တော်တို့လုပ်နေကြတဲ့ကိစ္စတစ်ခုပါဂါဇာအခြေအနေမှာပိုပြီးစီလျော်ပါတယ်လို့မင်းသားကြီးဖိုင်ဆာကဆိုပါတယ်ဆော်ဒီအာရေဗျနဲ့အစ္စရေးတို့ပုံမှန်ဆက်ဆံရေးဖြစ်ပေါ်လာဖို့နဲ့အမေရိကန်ကြောတောက်နောက်ခံပေးမဲ့ဆော်ဒီအာရေဗျကာကွယ်ရေးအစီအစဉ်တို့ဟာအပေးယူကိစ္စနှစ်ရပ်ဖြစ်ပြီးဂါဇာစစ်ပွဲပေါ်လာတဲ့အခါဆော်ဒီအာရေဗျနဲ့အစ္စရေးနိုင်ငံတို့ရဲ့ပုံမှန်ဆက်ဆံရေးကအေးဆက်သွားခဲ့တာဖြစ်တယ်လို့ဆော်ဒီအာရဗိုင်တွေနဲ့နှိစက်တဲ့သတင်းအရင်းမြစ်တစ်ခုကရိုက်တာသတင်းဌာနကိုပြောကြားပါတယ
်သတင်းတွေကိုဦးတင်မောင်တန်းတင်ပြပေးခဲ့တာပါရှင်အခုတော့သတင်းဆောင်မတွေကိုတလဲတင်ပြပေးပါမယ် Republican Party ရဲ့သမ္မတလောင်းပနာမရွေးချယ်ရမှာအရေးပါတယ်လို့ယူဆကြတဲ့ Iowa ပြည်နယ် Republican Party သမ္မတလောင်းပနာမရွေးချယ်ပွဲမှာသမ္မတဟောင်းတန်ထရန့်က90ရာခိုင်နှုန်းချုံနဲ့အနိုင်ရပါတယ်။ဒါကြောင့်သူဟာလာမယ့်နိုဝင်ဘာလမှာကျင်းပမယ့်သမ္မတရွေးကောက်ပွဲအတွက် Republican Party ရဲ့ကိုယ်စားလှယ်လောင်းပြန်ဖြစ်လာနိုင်သလားလို့စိတ်ဝင်စားမှုတွေမြင့်တက်နေပါတယ်။အမေရိကန်ပြည်တော်စုမှာနေထိုင်နေကြတဲ့မြန်မာတချို့ရဲ့အမြင်ကရောဘယ်လိုရှိပါသလဲ။ကိုစော်မိုးချော်ကတင်ပြထားပါတယ်ရှင်
။ Republican Party ရဲ့သမ္မတလောင်းရွေးချယ်ပွဲကို Iowa ပြည်နယ်ကနေစတင်လိုက်ပါတယ်။ January 15ရက်နေ့ညကပြုလုပ်ခဲ့တဲ့ရွေးချယ်ပွဲမှာသမ္မတဟောင်း Donald Trump, Florida ပြည်နယ်အုပ်ချုပ်ရေးမှူး Ron DeSantis, ကုလသမဂ္ဂဆိုင်ရာ American တန်အမတ်ကြီးဟောင်း Nikki Haley တို့အဓိကပါဝင်ရှင်ပြိုင်ခဲ့ပါတယ်။သမ္မတဟောင်းဒေါ်နယ်ထရန့်က51ရာခိုင်နှုန်းနဲ့အနိုင်ရရှိသွားပါတယ်။အ Iowa ပြည်နယ်အတွက် delegate ခေါ်ကိုယ်စားလှယ်40ရှိတဲ့အထက်က Donald Trump ကို20ကထောက်ခံပါတယ်။ဘာကြောင့် Iowa ပြည်နယ်သမရလောင်းရွေးပွဲဟာအရေးပါရတာပါလဲ။အင်ဒီယားနာပြည်နယ်မှာနေထိုင်တဲ့နိုင်ငံရေးလေးလာသုံးသပ်သူ NRA လွတ်တော်ကိုယ်စားလှယ်ဟောင်းဒေါက်တာတင်းဆွေကအခုလိုမြင်ပါတယ်
။ဒီ Iowa မှာကသူအဆင့်အဆက်လိုလိုဒီ Republican သမရလောင်းတို့အရေးကြီးခဲ့တယ်။သူကတမိုင်းကြောင်လေးလည်းရှိတာပေါ့။ဟိုမတော်တဆဟိုတမန်ကြောင့်ဖြစ်တယ်လို့သူတို့သုံးသပ်ကြတာ။ Iowa မှာနိုင်တဲ့သမ္မတလောင်းပါလေ။တကယ်သမ္မတလောင်းအစ်စ်ဖြစ်လာဖို့အလားအလာရှိတယ်ဆိုပြီးတော့တွေ့ကြတဲ့အတွက် Iowa ကိုဟိုအာယုံစိုက်ပြီးတော့ကြိုးစားကြတယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျ
။ Republican Party ရဲ့သမ္မတလောင်းရွေးပွဲကိုပြည်내တစ်ခုချင်းစီအလိုက်လှုပ်သွားမှာဖြစ်ပြီး Iowa အပြီးမှာတော့ New Hampshire ပြည်내ကိုဆက်မှာဖြစ်ပါတယ်။Republican မှာ delegates ကိုကိုယ်စားလှယ်ပေါင်း 2,400 ရှိတဲ့အထက်ကသမရလောင်းဖြစ်ဖို့အတွက်အနည်းဆုံး 1,215 ယောက်ရဲ့ထောက်ခံမှုကိုရရှိရမှာဖြစ်ပါတယ်။ Donald Trump ရဲ့အလားအလာဘယ်လိုရှိပါသလဲ။ဒေါက်တာတင်းဆွေကအခုလိုဆက်လက်သုံးသပ်ပါတယ်
။အလားအလာဆိုတော့သူကကောင်းတာမှန်တဲ့ခင်ဗျညင်းလို့မရဘူး။ဒါကြောင့်လို့ဆိုမီဒီယာဒီအားလုံးရဲ့ဟိုတင်ဆက်ချက်တွေကိုကြည့်လို့ရှိရင်သူကမာပဲဖြစ်နေနေRepublican တဲ့မှာတော့သူ့ကိုရှင်းနိုင်တဲ့တခြားသမ္မတလောင်းတွေရဲ့သူကသားတဲ့အနေထားတရက်ကိုသူကဆုတ်ကင်နိုင်တဲ့တွေ Now Primary Caucus team လည်း Trump ကလည်းလာလာခေါင်းနေလို့ပဲဟိုမြင်ပါတယ်ခင်ဗျ
တပတ်မှလည်းသမ္မတဟောင်း Donald Trump ကိုရာဇဝတ်မှုကြီးလေးမှုအတွေ့ဆွဲချက်ပေါင်း60ချက်နဲ့တရားစွဲဆိုထားပါတယ်2020ခုနှစ်ရွေးကောက်ပွဲရှုံးတဲ့ဒီ January လထဲမှာအမေရိကန်သမိုင်းမှာအတော်အကြီးတန်ခဲ့တဲ့လွတ်တော်အစအဦးကိုဝင်ရောက်စီးနင်းခဲ့တဲ့ကိစ္စမှာသူတာဝန်ရှိတယ်လို့ဆွဆွဲခံထားရပြီးသူ့ကိုတမရပြန်မဖြစ်အောင်တားဆီးကြပါလို့တိုက်တွန်းမှုတွေလည်းရှိပါတယ်။ဒေါက်တာတင်းဆွေကအခုလိုသုံးသပ်ပါတယ်
။ Donald Trump မှာအဲ့လောက်ကြီးမားတဲ့ရာဇဝတ်မှုကြီးကိုကြော်လွားဖို့သူကတမတရာလူရမှာပဲဖြစ်မဲ့တွေ့သူ့ဘက်ကလည်းပြူဟာချကြထပ်ပြီးတော့စီးရမှာလေခင်ဗျ။ဒီနေရာမှာအဆုံးဖြတ်တာတော့မေးပေးမဲ့လူတွေပဲကိုမြင်ပါလေခင်ဗျ။
Iowa သမ္မတလောင်း US အပြီးမှာတော့ Donald Trump ဟာ Republican သမ္မတလောင်းပြန်ဖြစ်လာနိုင်တဲ့အလားအလာတွေရှိလာနေတယ်လို့သုံးသပ်မှုတွေရှိပါတယ်။ဒေါက်တာတင်းဆွေကအခုလိုမြင်ပါတယ်
။ American Map ဆန္ဒရှင်တွေကလေဟိုခက်ဆန်းလာမယ်ပေါ့နော်သမ္မတယူကောက်ပွဲတွေကြည့်လို့ရှိရင်ပြီးခဲ့တဲ့သူသမ္မတဖြစ်ခဲ့တဲ့ယူကောက်ပွဲကိုကြည့်လိုက်လို့ရှိရင်သူရဲ့ဩဇာလွန်မှုကြီးမားလွန်းတာကိုအဲ့ဒီဩဇာအရှိန်နောက်မှာကပ်ပါတဲ့လူတွေရှိတယ်။နောက်တစ်ခါရိုးရိုးပဲကြည့်ပြီးတော့ဟာဒီလူကတော့ဟိုဟူလူတဲ့အဲဒါလောက်တဲ့ဆိုတော့ရိုးရိုးမြင်တဲ့လူတွေလည်းရှိတဲ့အတွက်အခုလည်းပဲသူသမ္မတလောင်းပြန်ဖြစ်နိုင်ပြီးတော့ဒီမိုကရက်တဲ့သူကမနိုင်ဘူးလို့မပြောနိုင်ဘူးဆိုတော့အဆင့်လောက်တော့ရောက်နေပြီလို့ကျွန်တော်မြင်ပါတယ်ခင်ဗျ
သမ္မတဟောင်းဒေါ်နယ်ထရန့်ကတော့ Iowa ပွဲအနိုင်ရအပြီးမှာလာမယ့်ရွေးကောက်ပွဲမှာသူနိုင်မယ်ဆိုတဲ့ယုံကြည်မှုမျိုးတွေနဲ့အမေရိကန်ပြည်သူတွေစီးလုံးညီညွတ်ကြပါလို့ပြောဆိုသွားခဲ့ကြောင်းပါခင်ဗ
ျမလေးရှားနိုင်ငံတီရန်ဂါနူးနဲ့ဂျိုဟိုးပြည်နယ်တွေမှာဇန်နဝါရီလ15နဲ့16ရက်နေ့တွေအတွင်းအထောက်ထားမယ့်မြန်မာ20နီးပါးဖမ်းခံရပါတယ်တရန်ဂါနူးမှာတော့ဘောလုံးကန်နေတဲ့မြန်မာတွေကိုဘောလုံးကွင်းထဲမှာဖမ်းသွားတာဖြစ်ပါတယ်။ VOE သတင်းထောက်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင်
။မလေးရှားနိုင်ငံတီရန်ဂါနူးပြည်နယ်ထဲမှာတော့ဘောလုံးကွင်းနေတဲ့အထိဝင်ရောက်ဖမ်းဆီးခဲ့တာဖြစ်ပြီးအဲ့ဒီထဲမှာတော့အထောက်ထားမဲ့မြန်မာ14ဦးကိုဖမ်းဆီးသွားခဲ့တယ်ဆိုပြီးမလေးရှားနိုင်ငံကဥဆိုးထက်သိမ်းကပြောပါတယ်။ဒီ
မှာ16ရက်နေ့မှာဒါကျွန်တော်တို့ဒီဘောလုံးကွင်းပေါ်တော့ဘောလုံးကွဲကိုဝင်ပြီးတော့မှဖမ်းလာပါမယ်ဘောလုံးကွဲကျင်းပနေအဲ့ဒါဘောလုံးကွဲကျင်းပနေတဲ့ဒီရိုးစားပေါ့နော်ဟိုတိုင်းသားအဖွဲ့တွေနဲ့ဒီမြန်မာအဖွဲ့တွေပေါ့နော်မြန်မာလူမျိုးတွေနဲ့တိုင်းသားတချို့ပေါ့နော်ဘောလုံးကွဲကျင်းပနေတာဟုတ်ဝင်ရောက်ဖမ်းဆီးရေးဖြစ်စင်ပါမယ်ဟုတ်ကဲ့တီရန်ကနူးပြည်နယ်ကွာအဲ့ဒါပေါ့နော်ကွာလာနာရက်ကဘောလုံးကွဲတစ်ခုမှဖျက်ခဲ့တာပါမယ်အဲ့ဖမ်းခံရတာတော့မှ14ရောက်ဖမ်းခံရတာပါမယ်နော်ကျတော့အဲ့ထဲမှာမှပြောဆိုရင်ဗမာထောက်တာမရှိတာ၊ယူအန်ထောက်တာမရှိတဲ့လူ14ရောက်ဖမ်းခံလိုက်ရတာပေါ့မြန်မာနိုင်ငံသား14ရောက
်အလားတူဂျိုဟိုပြည်နယ်မှာလည်းငါးဖမ်းလေတည်ဆောက်နေတဲ့နေရာတွေစားတောက်ဆိုင်တွေကလေးထင်းကျောင်းနေရာတွေအထိတရားမဝင်နိုင်ငံခြားသားတွေကိုဖမ်းဆီးခဲ့တယ်လို့လည်းပြောပါတယ်
။ဆောင်းရဲနေမှာကတော့အမကျွန်တော်ဂျိုဟိုမှာပေါ့နော်အမ ကျိုးမှာကျွန်တော်တို့ဒီငါးဖန်းဟိုတော့ဗောနော်ဒီငါးဖန်းလေးတွေပါလေတောက်တဲ့နေရာဗောနော်ပြီးတဲ့အခါကျတော့သောက်တော့ဖိုင်နေနဲ့ကျွန်တော်တို့ဒီဟိုတော့ဗောနော်ကလေးချင်းကြောင်းနေဗောနော်အကုန်လုံးဗောနော်နေရာကိုနေရာဟိုတပြိုင်တည်းဝင်ရောက်ဖန်ဆီးရဲ့ဖြစ်စဉ်တခုရှိခဲ့တယ်ဗောနော်ဇန်နဝါရီလ15ရက်နေ့မှာအမတော့အဲ့ဒီမှာတော့နိုင်ငံခြားသား100နဲ့မှ8ဦးကိုဖန်ဆီးတာပါအမကြီးဆိုတော့အဲ့ဒီမှာ108ဦးကိုဖန်ဆီးတဲ့အနေအထားမှာ90တယောက်ကတော့အထောက်အထားဆောင်တော်ဝင်နေရှိတယ်လို့သိကြတယ်အမကျန်တဲ့ဟိုတော့အထောက်အထားမပြည့်စုံတဲ့နေရာမှာတော့မြန်မာနိုင်ငံသား4ဦးပါတယ်အင်ဒိုနီးရှားနိုင်ငံသား9ဦးပါပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံသား4ဦးနဲ့နီပေါ်နိုင်ငံသား2ဦးပြီးတော့ဗီယက်နမ်နိုင်ငံသား2ဦးတို့ပြောဆိုရင်ဒါဟိုလူဝင်မှုကြီးကြပ်ရေးဥပဒေတွေပြီးတော့အထောက်အထားမဲ့နေထိုင်တဲ့ဥပဒေတွေနဲ့ရေးယူထားပါတယ်အမကြီး
မလေးရှားနိုင်ငံပြည်နှံ့မြို့မှာလဲဇန်နဝါရီလ13ရက်နေ့ညကနိုင်ငံတစ်ခုအတွင်းမှာမြန်မာနိုင်ငံကဆိုရှယ်မီဒီယာမှာငကားမယ်တော်ဖြစ်နာမည်ကြီးတဲ့အီမီဇန်နဲ့ဆက်စီမော်ဒယ်ဖြစ်ထင်ရှားတဲ့ဖူးပွင့်ခိုင်တို့ဖျော်ဖြေနေတော့မှာပဲမလေးရှားရဲတွေကဝင်ရောက်စီနေဖမ်းဆီးခဲ့ရမှာမြန်မာ80လောက်အဖမ်းခံခဲ့ရပါတယ်မလေးရှားနိုင်ငံကွာလာလမ်ပူမြို့အနီးပတ်ဝန်းကျင်ရပ်ကွက်တွေကိုဒီဇင်ဘာလ29ရက်နေ့ညကအော်ပရာစီစစ်ဆင်ရေးလုပ်ရမှာလူတစ်ထောင်ကျော်ဖမ်းဆီးစစ်ဆေးခံရပြီးလူ900ကျော်ဖမ်းဆီးခံရပါတယ်အဲ့ဒီထဲမှာလဲမြန်မာ85ဦးအဖမ်းဆီးခံရပါတယ်မလေးရှားနိုင်ငံဂျိုးမြို့မှာလဲတရားမဝင်နိုင်ငံခြားသားတွေအလုံးလုံးကိုက်နေတဲ့အနှိတ်ခမ်းအဆောက်အဦတစ်ခုကိုဝင်ရောက်စီးနင်းခဲ့ပြီးတရားမဝင်အလုံးလုံးကိုက်နေတဲ့မြန်မာနိုင်ငံသား34ဦးပါဝင်နိုင်ငံခြားသား66ဦးကိုလဲဇန်နဝါရီလ9ရက်နေ့ကဖမ်းဆီးခဲ့ပါတယ်မလေးရှားနိုင်ငံကီလန်တန်ပြည်နယ်မှာလဲဇန်နဝါရီလ6ရက်နေ့ကတရားမဝင်နေထိုင်နေတဲ့မြန်မာနိုင်ငံသား122ယောက်ကိုလဲမလေးရှားလူဝဲမှုကြီးကြပ်ရေးအဖွဲ့တွေကဖမ်းဆီးခဲ့ပါတယ်ရှင်
။ထိုင်းနိုင်ငံလေဆိပ်တွေကိုအသုံးပြုခီးသွားရမယ့်ပြည်ရင်းပြည်ပခီးတယ်တွေအနေနဲ့ကိုယ့်ရဲ့နိုင်ငံကူးလက်မှတ်နိုင်ငံသားတက်တည်ခင်သက်သေခံကတ်တွေနဲ့လေးစီးလက်မှ boring pass တို့မှာနာမည်တူနေမှလေးစီးနှင်းခွင့်ပြုမဲ့တတ်မှတ်ချက်အစ်စ်ကိုထုတ်ပြန်လိုက်ပါတယ်။မညွညွလွင်တင်ပြထားပါတယ်ရှင်
။ထိုင်းနိုင်ငံရဲ့လေးစိတ်တိုင်းမှာလေးရင်စီးလက်မှ boring pass နဲ့နိုင်ငံကူးစာအုပ်ဒါမှမဟုတ်အစိုးရကထုတ်ပေးထားတဲ့သက်သေခံကတ်ပြားကအမီရေတူမတူတိုက်ပြီးစစ်ဆေးဖို့ဇန်နဝါရီလ16ရက်ကစပြီးအစိုးရလေကြောင်းအာဏာပိုင်အဖွဲ့ CAAD ကသတ်မှတ်ချက်အသစ်ထုတ်ပြန်လိုက်ပါတယ်ဒီသတ်မှတ်ချက်အသစ်ဟာကိုယ်ရေးအချက်လက်ခိုးယူအသုံးပြုတာတွေနဲ့လုံခြုံရေးစစ်ဆေးမှုကိုတိုးတက်စေဖို့ဆောင်ရွက်တာဖြစ်တယ်လို့ထိုင်းလေကြောင်းအာဏာပိုင်အဖွဲ့ကပြောပါတယ်ဒီသတ်မှတ်ချက်အသစ်အရခရီးသည်တွေဟာတက်တန်းရှိတဲ့နိုင်ငံကူးလက်မှတ်ဒါမှမဟုတ်အစိုးရကထုတ်ပေးထားတဲ့တက်သေးကန် ID ကနဲ့သူတို့ရဲ့လေယာဉ်လက်မှတ်ထဲကနာမည်ဟာတူညီဖို့လိုအပ်ပါတယ်တက်တန်းရှိတဲ့နိုင်ငံကူး passport ဒါမှမဟုတ်အစိုးရကထုတ်ပေးထားတဲ့တက်သေးကန် ID မရှိသူတွေမပြတာနိုင်သူတွေဟာလေယာဉ်စီးကွင်ရမှာမဟုတ်ဘဲလေယာဉ်လက်မှတ်နဲ့နိုင်ငံကူး passport ထဲကနာမည်မတူခဲ့ရင်လေလေယာဉ်မော်လိုက်ပါသွားခွင့်ပြီးမှမဟုတ်ဘူးလို့ဖော်ပြထားပါတယ်။ထိုင်းအစိုးရလေကြောင်းအာဏာပိုင်အဖွဲ့ဟာနိုင်ငံတကာလေကြောင်းနယ်လာတဲ့ခီးသည်တွေအဖို့ပြသဖို့လိုအပ်တဲ့အထောက်အထားတွေစီးမားတော့နိုင်ငံကူး passport နိုင်ငံသားမှတ်ပုံတင်ရင်မောင်းနိုင်စင်နဲ့ကျောင်းသားကပြားအစရှိတဲ့လက်ခံနိုင်တဲ့အထောက်အထားစီးရင်တွေကိုထုတ်ပြန်ထားပါတယ်ရှင်။ကျွန်မညွညွလွင်ပါ
ဣသရီနဲ့ဆစ်ဖြစ်နေတဲ့ဂါဇာကမ်းမြောင်ဒေသမှာနောက်ထပ်သတင်းသမား2ဦးတပ်ဖြတ်ခံရပြီးစစ်ပွဲဆက်ဖြစ်ခဲ့တဲ့အောက်တိုဘာလကတည်းကဆိုရင်သတင်းမီဒီယာသမား80ညီပါတည်ဆုံခဲ့ပြီးဖြစ်ပါတယ်။ဒါဆိုရင်သမိုင်းမှာသတင်းသမားတွေအများဆုံးတည်ဆုံမှုဖြစ်တဲ့ဆိုတာအချက်ပေးလိုက်တာပဲလို့ကုလသမဂ္ဂကယူဆထားတဲ့အကြောင်း VOA သတင်းထောက် Jessica Jarrett ကသတင်းပေးပို့ထားတာကိုတော့ကိုခင်မောင်ဆွမင်းတင်ပြထားပါတယ်
။အယ်ဂျာဇီရာသတင်းဌာနရဲ့ပါလက်စတိုင်းဂါဇာဒေသဘျူရိုရုံးပွဲတာဝန်ခံ YL Dadi ဟာအသက်ခံရတဲ့သူ့ရဲ့အကြီးဆုံးသားဟမ်ဇာရဲ့အတုဘာမှာဝမ်းနည်းပူဆွေးနေပါတယ်။သူ့ရဲ့သားဟမ်ဇာဟာလည်းအယ်ဂျာဇီရာသတင်းတောက်တယောက်ဖြစ်ပြီး AFP သတင်းတောက်တယောက်နဲ့အတူဂါဇာကမ်းမြောင်ဒေသတောင်ပိုင်းရှိရာဖယ်မြို့ကိုတင်းငွေတွေနေကသတင်းသွားယူစဉ်မှာအစ္စရေးလေတပ်ကလေကြောင်းကနေပစ်ခတ်မှုကြောင့်နှစ်ဦးစလုံးသေဆုံးခဲ့ပါတယ်။ဂါဇာစစ်ပွဲ ဒီကရနေအော်တိုဘာလာတွေကလည်းအယ်ဂျာဇီရာသတင်းဌာနရဲ့ဘီရိုတာဝန်ခံဝါအယ်ဒါဒူဟာအစ်စရေးလေကြောင်းတိုက်ခိုက်မှုကိုဒိုင်းရိုက်ရုတ်တန့်သတင်းကြေညာနေစဉ်မှာအဲ့ဒီတိုက်ခိုက်မှုကြောင့်ပဲသူ့မိသားစုဝင်ဖြစ်ကြတဲ့ဇနီးနဲ့အတူသံဃာမြေအရွယ်ရှိသား9ရက်အရွယ်ရှိသမီးနဲ့ညီတဦးတို့အစ်စရေးလေကြောင်းတိုက်ခိုက်မှုကြောင့်သေဆုံးခဲ့ပါတယ်။တားတဦးဖြစ်တဲ့ယာဟီယာကတော့ ဲ့ဒီဇင်ဘာလတွေကသတင်းတောက်တာဝန်ထမ်းဆောင်နေစဉ်မှာပြစ်ဆွေးစစ်တပ်ကပြစ်ခတ်မှုကြောင့်ခံရရှိခဲ့ပါတယ်။အခုနောက်ဆုံးဖြစ်ရအသက်ခံရတဲ့သူ့ရဲ့သားကြီးဟမ်ဇာရဲ့အတုဘမှာသူ့အနေနဲ့အခုလိုပြောကြားလိုက်ပါတယ်။
ကျွန်တော်မိသားစုဝင်တွေဖြစ်ကြတဲ့ဇနီးသားသမီးနဲ့မိဆုံးရှုံးပြီးရတော့အခုကအကြီးဆုံးသားဆုံးရှုံးရပြန်ပြီဆိုတော့ဒီဖြစ်ရက်ကိုကျွန်တော်ဘယ်လိုလုပ်လက်ခံလို့ရမလဲ။တခြားသူတွေလည်းဘယ်လိုမှလက်သိမ်းဆန်လို့ရမှာမဟုတ်ပါဘူး
။သူ့ရဲ့သားကြီးအယ်ဂျာဇီရာသတင်းတောက်ဟမ်ဆာနဲ့ AFP အလို့သတင်းတောက်မူစတာဘာတာရာယာတို့ဟာတနင်္လာနေ့ကတာဝန်နဲ့ပြန်လာစဉ်မှာသူတို့ရဲ့ကားကိုအစ္စရေးလေကြောင်းကနေတိုက်ခိုက်တာခံခဲ့ရပါတယ်။ဒါနဲ့ပတ်သက်ပြီးအစ္စရေးစစ်ဘက်ကနေရိုက်တာသတင်းဌာနကိုသူတို့အစ္စရေးတပ်ဖွဲ့ဝင်တွေကအကြမ်းဖက်သမားတဦးကိုပေါ်ထုတ်ပြီးတပ်ဖြတ်ခဲ့ကြောင်းနဲ့နောက်ထပ်အကြမ်းဖက်သမားလို့တန်ရရှိသူ2ဦးလိုက်ပါလာတဲ့ကားတစ်စီးကိုလည်းပြစ်ခတ်တိုက်ခိုက်ခဲ့တဲ့အကြောင်းအစီရင်ခံစာရရှိထားတယ်လို့ပြောပါတယ်။တနင်္ဂနွေနေ့ကအဲ့ဒီလိုသတင်းသမား2ယောက်အသက်ခံရတဲ့နောက်ဆုံးဖြစ်ရပ်အပါအဝင်ဂါဇာစစ်ပွဲအတွင်းသတင်းသမားတွေတေဆုံးကြတာဟာဥပမာနိုင်ရှင်စရာကိုမရှိတော့ဘူးလို့သတင်းသမားများစောင့်ကြည့်ရေးအဖွဲ့ CPJ ကထုတ်ပြန်ထားပါတယ်။အစ္စရေးဂါဇာစစ်ပွဲစတင်ခဲ့တဲ့အောက်တိုဘာ9ရက်နေ့ကနေအခုဇန်နဝါရီ10ရက်အထိအသက်ခံရတဲ့သတင်းသမားတွေထဲမှာပါလက်စတိုင်းက82ဦးဖြစ်ပြီးအများဆုံးဖြစ်ပါတယ်။အဲ့ဒီနောက်အစ္စရေးက4ဦးနဲ့လက်ဘနွန်က3ဦးဖြစ်တယ်လို့လည်းထုတ်ပြန်ချက်မှာပါရှိပါတယ်။အချင်းတူတူအတွင်းမှာအဲ့ဒီလောက်အထိဖြစ်ပျက်သွားတာဟာထိတ်လန့်တုန်လှုပ်စရာဖြစ်တယ်လို့ကုလသမဂ္ဂကပြောပါတယ်။ဒါကြောင့်စစ်ပွဲအတွင်းသတင်းသမားတွေကိုစီးရစ်ပစ်မှတ်အနေနဲ့သတ်မှတ်တိုက်ခိုက်ကြတာတွေမလုပ်ဖို့လဲထပ်လောင်းတောင်းဆိုလိုက်ပါတယ်။
Journalists, you know, they risk their lives to bring
the truth to everyone. All of the world's citizens are concerned about the conditions that they face. That's why they're facing the issues that they face. That's why they're facing the issues that they face. That's why they're facing the issues that they face.
မြို့ရေးသတင်းဌာနအနေနဲ့ဝါရှင်တန် DC မြို့တော်ရှိအစ္စရေးတန်ရုံကိုဆက်သွယ်ခဲ့ပြီးမဲ့တစုံတရာမှတ်ချက်ပြောဆိုဖို့ညွှန်ဆိုခဲ့ပါတယ်။အရင်တုန်းကတော့သူတို့ရဲ့ပြောရေးဆိုခွင့်ရှိသူကနေအစ္စရေးတပ်တွေဟာသတင်းသမားတွေကိုဘယ်တော့မှပြစ်မှတ်ထားတိုက်ခိုက်တာမျိုးမရှိဘူးလို့ပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့အောက်တိုဘာလတည်းကအစ္စရေးတင်းကားကနေအေဂျင်စီသတင်းသမားတဦးဖြစ်တဲ့အစ္စလမ်အဗ်ဒဲလာဟင်ကိုတိတိကျကျနဲ့ရွေချက်ရှိရှိဖိကတ်တပ်ဖြတ်ခဲ့တယ်လို့လေလာသူတွေကပြီးခဲ့တဲ့လကပြောပါတယ်။စုံစမ်းစစ်ဆေးကြည့်ရမှာအဲ့ဒီတင်္ဃာထဲမှာပါတဲ့အစ္စရေးတပ်ဖွဲ့တွေကသတင်းသမားတွေရဲ့တီနီယာကိုကြိုတင်သိရှိခဲ့တယ်လို့ဆိုပါတယ်။လက်ဘနွန်အခြေစိုက်ရိုက်တာသတင်းဌာနတာဝန်ခံမေယာဂေဘီဆီလ်ကအဲ့ဒီလိုဖြစ်ပျက်တွေကိုစုံစမ်းစစ်ဆေးဖို့တိုက်တွန်းနေပါတယ်။သူတို့ရဲ့သတင်းသမားတွေဟာအန္တရာယ်မျိုးစုံကြားကနေအလုံးလုံးနေကြရတာကိုမီးမောင်းထိုးပြလိုက်ပါတယ်။
That it is a devastating pattern in which we're seeing journalists being
ဒီစရိကနေစီးရီးပြင်းမှတ်နဲ့မခွဲခြားပဲတိုက်ခိုက်နေတာတွေကိုအကာအကွယ်မပေးနိုင်ကြတဲ့အတွက်သတင်းသမားတွေကသူတို့အလုပ်တွေကိုမလုပ်နိုင်ကြတော့ပါဘူ
းဂါဇာမှာအဲ့ဒီလိုတိုက်ပွဲတွေပြင်းထန်နေပြီးပြင်ပကနိုင်ငံတကာသတင်းသမားတွေဝင်ရောက်ဖို့အခက်အခဲတွေရှိနေတဲ့အတွက်ဒေသခံသတင်းတောက်တွေရဲ့အခန်းကဏ္ဍဟာအရေးကြီးလာပြီလို့သူကပြောပါတယ်အယ်ဂျာဇီရာသတင်းဌာနရဲ့ဂါဇာရုံးခွဲတာဝန်ခံ YL ဒါရူတို့လိုသူမိသားသူရဲ့နာရီကိုတကြိုပေးရတဲ့အဖြစ်ဆိုးတွေကြောင့်စစ်ပွဲတွေအတွင်းသတင်းသမားတွေအပေါ်ရာဇဝတ်မှုကျွလွန်တာတွေကိုနိုင်ငံတကာရာဇဝတ်ကုန်ရုံး ICC အနေနဲ့စုံစမ်းစစ်ဆေးပေးမယ်လို့ ISF ကနေစည်းမချသတင်းသမားများအဖွဲ့ကိုအတည်ပြုပြောကြားခဲ့ပါတယ်ခင်ဗျာ
Smart TV Smart Phone ကအစနောက်ဆုံးပေါ် Smart ဖနက်အထိလူသုံးကုန်ဤပညာပစ္စည်းတွေကိုတော့ CES ကုန်စည်ပြပွဲမှာနှစ်စဉ်ခင်းချင်းပြသတာမှာဒီနေ့မှလည်း American ပြည်ထောင်စုနေဘာဒါပြည်နယ် Las Vegas မှာ January 9ရက်နေ့ကနေ10ရက်နေ့ထိခင်းချင်းပြသခဲ့ပါတယ်မအီသန့်စင်တင်ပြထားပါတယ်ရှင်
2024ခုနှစ်နှစ်စာမှာကျင်းပခဲ့တဲ့ CES နောက်ဆုံးတော့လူသုံးကုန်နည်းပညာပြပွဲမှာ Smart TV ရုပ်မြင်သံကြားဆက်တီအပြိုင်ဆိုင်အစမ်းထွင်ခဲ့ကြတာကိုတွေ့ရပါလိမ့် LG နဲ့ Samsung ကုမ္ပဏီတွေကမှန်ပတွင်းပေါက်လိုမျိုးဒိုးယူပေါက်တဲ့ TV တွေကိုအပြိုင်ပြသခဲ့တာဖြစ်ပြီးLG ရဲ့ OLED TV က wireless ကြိုးတက်စရာမလိုတဲ့ကမ္ဘာပထမဆုံးဒိုးယိုပေါက် Smart TV အဖြစ်နည်းပညာသုံးသပ်သူတွေကကြီးမွမ်းတာကိုခံခဲ့ရပါတယ
် The unique thing about OLED is in it's an organic material that we can print on any type of surface and so what we've done
OLED TV ရဲ့ထူးခြားချက်ကတော့ဘယ်မျက်နှာပြင်မှာမဆိုပုံနှိပ်နိုင်တာဖြစ်ပါတယ် OLED TV ကဒိုးယိုပေါက်ဖန်ထားပြင်မှာပုံနှိပ်ထားတာကြောင့်ရုပ်ထွက်ကြည့်လင်ပါတယ်ပုံမှန်အတိုင်းရုပ်ရှင်တွေကို TV မှာကြည့်နိုင်တဲ့အပြင် TV ပိတ်ထားတဲ့အချိန်မှာလည်းကိုပြကျင်တဲ့ပကြီးကားကိုပြထားလို့ရသလိုငါးကန်လိုပုံစံဖြစ်အောင်လည်းပြောင်းနိုင်ပါတယ်။အပြင်ကရာသီဥတုပေါ်မူ TV ပြောင်းနိုင်တာကြောင့်အပြင်မှာနေသားရင်နေသားတဲ့ရှုခင်းနှင်းကြနေရင်နှင်းကြတဲ့ရှုခင်းစသဖြင့်အလိုလျောက်ပြောင်းလဲပြသနိုင်အောင်စီစဉ်ထားလို့လည်းရပါတယ်
။ဒီတို့နည်းပညာ AI သုံးတဲ့ပစ္စည်းတွေကိုလည်းမျိုးစုံပြသထားပါလိမ့်။ Holo AI ကုမ္ပဏီကတော့ကိုယ့်တက်ပုံကိုကိုတင် mobile phone နဲ့အသံဖမ်းလိုက်တာနဲ့မိနစ်ပိုင်းအတွင်းကိုယ့်ရဲ့ပုံတူကိုပွားအမွာဘူးလေးကိုရုပ်ပွားနေတာဖြစ်ပါလိမ့
်။ Holo AI was about taking a look at what ChatGPT was doing but realizing that a lot of people wanted to do it of themselves.But
ChatGPT ကလုံဆောင်ပေးသလိုမျိုးပဲလူတွေကကိုယ့်အတွက်ကိုလုံဆောင်ခြင်းလာကြတယ်။ online ဆယ်လီတွေကသူတို့ပြည်သက်တွေနဲ့အပြန်အလှန်ပြောဆိုဆက်ဆံခြင်းတွေနဲ့တခါတလေနိုင်ငံရဲ့ရဲကပြည်သက်တွေရှိတဲ့အခါဘာသာစကားအခက်ခဲရှိပါတယ်။ Holo AI ကကိုယ့်ပုံတူပွားထားပြီးသက်ဆိုင်ရာဘာသာစကားနဲ့ပြောင်းလဲပြောပြနိုင်တယ်လို့ကိုယ့်ဣတီတဲ့အချိန်မှတောင်းကိုယ့်ရဲ့ AI ကိုပွားကကိုစားလို့လို့နိုင်ပြီးဘာသာစကားနဲ့ဆက်ဂုဂုနဲ့ပြည်သက်တွေနဲ့အပြန်အလှန်စကားပြောနိုင်ပါတယ်။
ဒီဘွဲကိုရောက်လာတဲ့ AP သတင်းတောက်ကသူအင်္ဂလိပ်လိုပြောတာကိုချက်ချင်းပဲဖိလစ်ပိုင်စကားနဲ့သူ့ရဲ့အသံအတိုင်း Holo AI ကိုသုံးပြီးတော့ဘာသာပြန်ပြလိုက်တာဖြစ်ပါလိမ့်။ကိုဖုန်းပြောနေတဲ့အခါမှာဘီနာကသူတွေနားဆွေနေပြီးတော့ကိုပြောနေတဲ့အကြောင်းအရာတွေသူများတွေကြားသွားမှကိုစိုးရိမ်နေသူတွေအတွက်အသံတိတ်နှာခေါင်းစည်းတစ်ခုကိုလည်းမိတ်ဆက်ပေးခဲ့ပါလိမ့်
။ So this mask here is the brand new silent mask that will allow you to place
ကိုပြောနေတဲ့အကြောင်းအရာတွေသူများမကြားအောင်အချိန်နေရာမရွေးဖုံးပြောနိုင်ဖို့အတန်တိတ်နှာခေါင်းစည်းကလှုပ်ဆောင်ပေးပါတယ်။ဥပမာလေရင်နဲ့ခီးသွားတယ်ဆိုရင်ကိုဘေးနှစ်ဖက်လုံးမှာလူတွေနီးနီးကပ်ကပ်ထိုင်နေတာကြောင့်ပုံမှန်လို့ဖုံးပြောရင်ဘေးကသူတွေနားမထောင်ကျင်လဲကိုပြောတာတွေကြားနေရမှာပါ။အတန်တိတ်နှာခေါင်းစည်းထဲမှာမိုက်ခရိုဖုန်းအတန်ဖန်ဆက်ပါပြီးအပြင်ကိုအတန်မထွက်အောင်နီးပညာနဲ့လှုပ်ထားတာကြောင့်ဘာအကြောင်းမဲပြောပြောဘေးကလူမကြားရအောင်လှုပ်ထားပေးပါတယ်။
အလားပါဆိုင်ရာကုမ္ပဏီတွေကလည်းအချိန်တိုအတွင်းမှာစပင်းအချောက်ခံတဲ့နည်းပညာသစ်လိုမျိုးစွမ်းအင်ချွေတာတဲ့ပစ္စည်းတွေကိုပြသခဲ့တယ်လို့ကိုရောစိတ်ပါကျန်းမာရေးဆိုင်ရာနည်းပညာပစ္စည်းတွေကိုလည်းပြသခဲ့ကြပါလိမ့်။စားတောက်ဆိုင်နဲ့အိမ်တွင်းမီးဖို့ကြောင့်သုံးပစ္စည်းတွေပြသထားရမှာတော့ smart အရက်ဖြော်စရာလိုမျိုးဝန်ဆောင်မှုပေးတဲ့စိတ်ရုံဝန်ထမ်းတွေအကြောင်းရှင်းပြကြရလေဖြစ်ပါလိမ့်။CES နောက်ဆုံးပေါ်လူသုံးကုန်နည်းပညာပြပွဲကိုနှစ်စဉ်ကျင်းပလေရှိရမှာဒီနှစ်မှာတော့ဇန်နဝါရီလ9ရက်နေ့ကနေ12ရက်နေ့အထိမင်းခင်ပြောင်းစုနဗာဒပြည်နယ်လတ်စ်ဗေဂတ်စ်မြို့မှာကျင်းပခဲ့တာဖြစ်ပါလိမ့်ရှင
်ကယ်လီဖိုးနီးယားမှာနေတဲ့ဆီးရီးယားကရွှေပြောင်းအခြေချလာတဲ့ညစ်ကို2ဦး2024ခုနှစ်မှာဒေါ်လာတသန်းရကြမှာပါဒါကလည်းဒုတိယဆူချီအများဆုံးဖြစ်တဲ့ Powerball Jackpot အထိကိုရောက်ချပေးတဲ့အတွက်ပြည်내ထိရောက်ကဆုချတဲ့ဆူချင်းငွေဖြစ်ပါတယ်။ဂျီနီယာဒုလို့ရဲ့သတင်းဆောင်ပါကိုတော့ကိုစံကျော်တင်ပြထားပါတယ်ရှင
်။ Syria ကရွှေပြောင်းအခြေချလာသူ Nadal Khalia သူဖွင့်ထားတဲ့အစားတောင်းတဲ့အဖျော်ရက်ကရောင်းတဲ့ဆိုင်မှာထီလက်မှတ်ရောင်းလာတာနှစ်ပေါင်း30နီးပါးကြာမြင့်လို့နေပါပြီ။ဒါပေမဲ့ဒေါ်လာတဘီလီယံခွဲကျော်စုချေးရှိတဲ့ထီလက်မှတ်တစ်စောင်ကိုသူ့ဖောက်တဲ့တယောက်မဝယ်ခင်အထီတော့သူ့အနေနဲ့တကားမှစုချေးမရဘူးပါဘူ
း
ကျွန်တော်အလုပ်သမားတယောက်ကဖုန်းဆက်လာပြီးတော့ငါတို့ Jackpot လက်မှတ်ကိုရောင်းလိုက်တယ်ဆိုပြီးပြောလာတော့ကျွန်တော်စပိုင်းမှာယုံတော့မယုံနိုင်ဘူးဗျပြီးမှကျွန်တော် Facebook လူမှုကွန်ရက်စာမျက်နှာပေါ်မှာဝင်ကြည့်တော့မှလူတိုင်းကအဲ့ဒီအကြောင်းကိုပြောနေကြတာတွေ့မိတယ်အဲ့တော့မှငါတို့တကယ် Jackpot လက်မှတ်ကိုရောင်းလိုက်တယ်ဆိုတာကိုသိရတယ်ကျွန်တော်တို့ပောက်တဲ့ထီလက်မှတ်ကိုရောင်းခဲ့တာဗျ
အော်တိုဘာလာရဲ့ထီစုမဲပေါက်တဲ့သူကတော့ဘယ်သူလဲဆိုတာအခုထိမသိရသေးပေမဲ့ခါလီနဲ့သူ့ကိုယ်တို့ကတော့စုမဲပေါက်တဲ့ထီလက်မှတ်ကိုရောင်းချပေးတဲ့စတိုးဆိုင်ပိုင်ရှင်တွေအနေနဲ့ကယ်လီဖိုးနီးယားထီယုံကတည်တံ့ပေးမဲ့စုချင်းငွေဒေါ်လာတသန်းကိုရရှိကြမှာပါခါလီအနေနဲ့ကတော့ထီပေါက်တဲ့သူဟာလော့စ်အိန်ဂျလိမြောက်ပိုင်းဖရာဇီယာပန်းချံမှာ1994ခုနှစ်ကတည်းကသူတို့ညီကိုနှစ်ယောက်ဖွင့်လာတဲ့အစားအစာအဖျော်ယမကဆိုင်ကိုပုံမှန်လာအားပေးနေတဲ့ဈေးဝယ်သူတွေတဲကတယောက်ဖြစ်မယ်လို့မျှော်လင့်ထားပါတယ် ဇေဝဲသူဗဲလ်အီဗင်ကတော့ထီစုမဲပေါက်သူဟာသူမမဟုတ်ဘူးလို့ပြောပါတယ
် I didn't start that day and buy a ticket
အဲ့ဒီနေ့ကကျမထီလက်မှတ်မဝယ်မိခဲ့ဘူးစီတော့ဖြည့်ခဲ့ပေမဲ့လက်မှတ်ကတော့မဝယ်ခဲ့လိုက်မိဘူးအဲ့ဒါကတော့တတော်ကိုဆိုးတာပါပဲ
ဇေဝဲသူအယ်လန်ဝါရန်ကတော့ကန်တရားကတကြော့ပြန် Midway ဈေးဆိုင်ကိုရောက်လို့လာအောင်မယ်ဆိုတာကိုယုံကြည်လို့နေပါသေးတယ်
I'm hoping again
ကျွန်တော်ကတော့ထပ်ပြီးမျှော်လင့်နေတုန်းပဲအခုကျွန်တော်ဝယ်လာတဲ့ထီလက်မှတ်တွေကလည်းပေါ့မဲ့ထီလက်မှတ်တွေဖြစ်မယ်လို့မျှော်လင့်ပါတယ
်ခါလီကတော့သူနဲ့သူ့အကိုဟာအသေးစားစီးပွားရေးလုပ်ငန်းပိုင်ရှင်တွေအနေနဲ့ရက်အတော်ကြောင်းအောင်အလုပ်လုပ်ခဲ့ကြတယ်လို့ဆိုပါတယ်
And the lottery thing yes
ဒီလုံးလမ်းမှာခမားအနေနဲ့ရောင်းတဲ့နေရာမှာပဲဖြစ်ဖြစ်ပေါက်ဖို့အတွက်ပဲဖြစ်ဖြစ်ကံကတော့ကောင်းမှုလို့လေဗျဒါပေမဲ့ပုံမှန်ဘဝမှာတော့ကံတရားကခမားစီကိုဆိုက်ဆိုက်မြဲမြဲရောက်လာမှာမဟုတ်ပါဘူးခမားအလုပ်ကိုကြိုးကြိုးစားစားလုပ်ပြီးတော့ခမားကံတရားကိုခမားဘာသာရှာဖွေရမယ်ဗျ
သူ့သားတွေကိုကူညီဖို့သူရထားတဲ့ share တွေကိုခွဲဝေသုံးဖို့သူ့အနေနဲ့စီစဉ်ထားပါသေးတယ်
We got to pay the taxes.
ကျွန်တော်တို့အခွန်ဆောင်ရမှာပါ။ပထမဆုံးအနေနဲ့အစိုးရကသူတို့ယူရမယ့်ဟာကိုသူတို့ယူပါလိမ့်မယ်။ပြီးတော့ကျွန်တော်ကလေးနှစ်ယောက်ကောလိပ်ကျောင်းစရိတ်ရံပုံငွေအတွက်ကိုငွေစုရမှာပါ
။ခါလီရဲ့စတိုးကပေါက်တဲ့ပါဝါဘောချက်ပေါ်တရားအမေရိကန်တမိုင်းတစ်ချောင်းမှာဒုတိယအကြီးဆုံးပေါက်တဲ့ထီဖြစ်ပါတယ်။အကြီးမားဆုံးစုကြီးကတော့2022ခုနှစ်မှာပေါက်တဲ့2ဘီလီယံစုကြီးပါ။အဲ့ဒီထီလက်မှတ်ကိုလည်းကယ်လီဖိုးနီးယားပြည်နယ်အယ်လ်ထာဒီနာကစီဆိုင်ကရောင်းချပေးခဲ့တာဖြစ်ပြီးအစတိုးဆိုင်ကလည်းစီးရီးယားကရွှေပြောင်းအခြေချလာသူဒူးပိုင်တဲ့ဆိုင်ပဲဖြစ်ပါတယ်ခင်ဗျာ
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA ဘေးသက်တေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြီးလွယ်လွယ်ကူကူတောင်းယူနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့အင်တာနက်ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလောင်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်ဖြစ်ရမြန်မာဝိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်ဒီနေ့ကတော့ VOA မြန်မာအီးမေးလ်လိပ်စာ bammi@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်။နေ့စဉ်တနေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းတော်ကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချုပ်ကိုတစုတစီရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပြည်သက်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါရဲ့ရှင်
။မင်္ဂလာမနက်ခင်ပါရှင်။ VOA American အသံရဲ့2024ခုနှစ်ဇန်နဝါရီလ18ရက်နေ့ဗုဒ္ဓနေ့မနက်ခင်းအစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းမှာတော့မြေကြီးဩဇာယူကရိန်းမြန်မာလွတ်မြောက်ရေးနှိုင်းယှဉ်ချက်အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာနဲ့ကမ္ဘာတစ်လွှာခီးသွွားသတင်းပတ်ဆင်ကဏ္ဍတို့ကိုနားဆင်ချရပါမယ်ရှင်။အခုရေဆုံးတော့မြေကြီးဩဇာအစီအစဉ်ကိုထုတ်လွှင့်ပါမယ်။မြန်မာနိုင်ငံကလယ်သမားတွေဟာသူတို့ရဲ့စိုက်ပျိုးရေးလုပ်ငန်းတွေအတွက်အဓိကဓာတုဓာတ်မြေဩဇာတွေကိုသာအားထားသုံးစွဲနေကြပါတယ်။အဲ့ဒီအစားအလျော်လျောက်ရှိနေပြီးသားတဘာဝမျိုးစားတွေကိုတော့စနစ်တကျသုံးဆွဲချခြင်းမရှိပါဘူးဒီအကြောင်းလေ့လာထားတဲ့ကိုခင်မောင်စွန်းမင်းကအခုလိုစုစည်းတင်ဆက်ထားပါတယ်ရှင
်ဒီမာနင်္ဂမတောင်ပြည်လယ်သမားအများစုဟာစိုက်ပျိုးရေးလုပ်ငန်းတွေမှာဓာတုဓာတ်မြေဩဇာတွေကိုအဓိကထားသုံးစွဲနေကြပြီမဲ့အလွယ်တကူရရှိကြတဲ့သဘာဝမြေဩဇာတွေကိုတော့စနစ်တကျသုံးစွဲကြဖို့မေ့လျော့နေကြပါတယ်ဓာတုဓာတ်မြေဩဇာတွေဟာတစ်နှစ်တည်းတစ်နှစ်ဈေးတွေခေါင်ခဲအောင်မြင့်တက်နေတဲ့အတွက်တောင်သူလယ်သမားတွေအနေနဲ့ဝယ်ယူသုံးစွဲဖို့အခက်အခဲတွေရှိလာကြပါတယ်အဲ့ဒီအစားမိမိတို့ယာတဲ့လယ်ထဲမှာရှိကြတဲ့သီးနှံတွေကိုထုတ်ယူပြီးကြံရှိတဲ့ရိုးပြတ်တွေအပင်တွေကနေသဘာဝမြေဩဇာကိုအလွယ်တကူထုတ်ယူနိုင်တာအများသိရှိကြပြီမဲ့တကယ်တမ်းတန်ဖိုးထားလှုပ်ဆောင်သူကအတော်ကိုနေပါပါတယ်ဒါနဲ့ပတ်သက်ပြီးရေစင်းစိုက်ပျိုးရေးတက္ကသိုလ်ကျောင်းစင်းလေးဖြင့်ကုလသမဂ္ဂစာနယ်ဤကာနဲ့စိုက်ပျိုးရေးအဖွဲ့ FAO ရဲ့ဝန်ထမ်းဟောင်းတူလည်းဖြစ်တဲ့ကိုထက်စော်ထွန်းကအခုလိုပြောပါတယ်
ဒီမြန်မာနိုင်ငံမှာကျွန်တော်တို့အခုချိန်ကာလမှာတောင်ပြည်နယ်သမားအားလုံးကပေါ့ကိုယ့်ရဲ့တင်းနံလေးစိုက်ပျိုးရဲ့စွန့်ပစ်ပစ္စည်းတွေကနေပြီးတော့ထွက်ရှိလာတဲ့ဒီအကျွင်းအကြံတွေပေါ့နော်ဟင်းသီးရွက်ဆိုင်ရယ်လဲဟင်းသီးရွက်အချင်းချင်းကျွန်တော်တို့ဒီတောင်ယာဆိုင်ရယ်လဲတောင်ယာပေါ့နော်စပားဆိုင်ရယ်လဲစပားပေါ့နော်ဒီတင်းနံတွေကအကျွင်းအကြံမျိုးကျွန်တော်တို့ကစနစ်တကျပြန်လဲအသုံးပြုပြီးတော့ပေါ့နော်တဘာဝမြေဩဇာတွေထုတ်လုပ်ပြီးတော့အခုချိန်ဒီမှာဟိုတောင်သူတွေအနေနဲ့မဖြစ်မနေသုံးဆွဲတဲ့နေပြီပေါ့နော်အဲ့လိုမသုံးဆွဲဘဲနဲ့ပေါ့နော်တဘာဝမဟုတ်တဲ့ဓာတ်မြေဩဇာတွေကိုကျွန်တော်တို့ကမိခွန်အားကိုးနေမယ်ဆိုရင်ကျွန်တော်တို့ရဲ့ က်ဒီရေရှည်စားနားရိတ်ခါရရှိနိုင်အခက်အခဲတွေကိုကျွန်တော်တို့အများကြီးချိန်ချောက်လာနိုင်နေပေါ့နော်အဲ့အတွက်ကြောင့်မို့တောင်သူတိုင်းတောင်သူတိုင်းကစွန့်ပစ်ပစ် CMI တွေကိုသဘာဝမျိုးစားဥပမာအနေနဲ့ကျွန်တော်တို့ကိုယ့်ရဲ့အိမ်တွင်းမှာထုတ်လုပ်ပြီးတော့ကိုယ့်ရဲ့စိုက်ပျိုးသင့်တယ်အတွက်ပြန်လဲအသုံးချပြီးတော့ကျွန်တော်တို့အသုံးဆွဲမှသာကျွန်တော်တို့ရဲ့ရေရှည်စိုက်ပျိုးထုတ်လုပ်မှုတွေကမလျော့ကြပဲနဲ့ပေါ့နော်ကျွန်တော်တို့ကထိန်းထားနိုင်မှာဖြစ်မယ်ဟိုတကယ်ခက်ခက်ခဲခဲဤပညာအများကြီးနဲ့ကျွန်တော်တို့တုံးစီရမလို့ဒီရိုးပြတ်တွေကျွန်တော်ထွက်လာတဲ့ဟာတွေကိုတောင်တူတွေကကျွန်တော်တို့ကပုံပြီးတော့မီးရှို့လိုက်တယ်ပေါ့နော်မီးရှို့လိုက်တဲ့အခါကျတော့ကျွန်တော်တို့ကပြာတတ်အမျိုးလည်းပဲရတယ်သူ့မှာပါဝင်တဲ့ကျွန်တော်တို့ကတကယ်လိုအပ်တဲ့အာဟာရတွေအကုန်လုံးကျွန်တော်တို့ကမီးရဲပါသွားတယ်ပေါ့နော်ကျွန်တော်တို့ကဓာရီကိုမလုံတော့ပဲနဲ့ပေါ့နော်အဲ့ဒီအကျွင်းချံတွေကိုကျွန်တော်တို့ကမီးမရှို့ပဲနဲ့ကျွန်တော်တို့ကတိတိကျကျစနစ်တကျပုံပြီးတော့ပေါ့နော်မြေဆွေးပုံတွေနဲ့ကျွန်တော်တို့အခြားဒီတလိဆန်အညစ်အကြေးပေါ့နော်ကျွန်တော်နွားချေးလိုမျိုးဝက်ချေးလိုမျိုးချက်မွေးတဲ့သူဆိုလည်းချက်ချေးလိုမျိုးဓာမျိုးတွေနဲ့ပေါ့နော်ကျွန်တော်တို့ပေါင်းပြီးတော့မှပြန်ထည့်မယ်ဆိုရင်ဓာရီကပြန်လဲပြီးတော့သုံးစွဲခြင်းအဖြစ်ပေါ့နော်ဒီညီစီဩဇာတွေကပြန်ပြီးတော့တက်လာပြီးတော့ကိုယ့်ရဲ့အသိဉာဏ်အထွက်နှုန်းတွေလည်းတိုးလာမယ်ပရမီရှုတယ်ဆိုတော့တဘောပေါင်းခြင်းကိုလည်းဒုက္ခပေးတယ်ကျွန်တော်လူတွေလည်းဒုက္ခပေးတယ်တိရစ္ဆာန်တွေလည်းဒုက္ခပေးတယ်ပေါ့နော
်ဟိုးအရင်တုန်းကဆိုရင်မြေလက်ဒေသမှာရှိတဲ့တောင်သူတွေဟာနှမ်းတဝက်မြေဘဲတဝက်စိုက်ပျိုးတဲ့အလေးထားရှိကြပါတယ်နှမ်းကအကျိုးမြတ်ကြီးမားပြီးမြေဘဲကတဘာဝမြေဩဇာပြန်လဲရရှိဖို့ဖြစ်ပါတယ်ဒါပေမဲ့လည်းနောက်ပိုင်းမှာတော့ဓာတုမြေဩဇာတွေကိုပဲအလွန်အကျွံအသုံးပြုကြပါတယ်အဲ့ဒီအတွက်စိုက်ပျိုးမြေတွေဟာတဘာဝအလျောက်ရှိတဲ့မြေစည်းလွာတွေပျက်စီးကုန်ပါတယ်။အကျိုးဆက်အနေနဲ့ကတော့ထွက်ရှိလာတဲ့သီးနှံတွေဟာ organic ခေါ်တဘာဝသီးနှံတွေမဖြစ်တော့ပဲပြည်ပဈေးကွက်ကိုကြဲကြဲပြန့်ပြန့်ထိုးပေါက်နိုင်ခြင်းမရှိတော့ပါဘူး။ဒါနဲ့ပတ်သက်ပြီးလည်းရေစင်းစိုက်ပျိုးရေးတက္ကသိုလ်ကျောင်းစင်ကုလသမဂ္ဂစာနယ်ဤကနဲ့စိုက်ပျိုးရေးအဖွဲ့ FAO ရဲ့ဝန်ထမ်းဟောင်းလည်းဖြစ်တဲ့ကိုတက်စော်ထွန်းကပဲအခုလိုပြောပါတယ်။
ဓာတုမြေဩဇာဒီဟာတွေကိုကျွန်တော်တို့ကအလွန်အကျွံနေသုံးတယ်ဆိုရင်တောင်သူအခေါ်ပလဲဒီမြေဩဇာတွေကိုကျွန်တော်တို့ကတဧကကို3-8တွေထည့်ပြီးတော့သုံးတဲ့ဟာတွေဒီစပါးဆိုင်တဲ့တောင်သူတွေဆိုတာဒါအလေးထားလို့ဖြစ်နေပြီပေါ့နော်အဲ့လိုသုံးခြင်းအပြင်ဘာတွေဖြစ်လာလဲဆိုရင်ဟိုမြေထဲမှာရှိတဲ့တဘဝအကျိုးမျိုးစီပါတွေကိုကျွန်တော်တို့ကတတ်ပြစ်တယ်လို့ဖြစ်တော့မြေရှင်တတ်တွေပေါက်လာတယ်နောက်ပိုင်းကျတော့ဒီမြေဩဇာတွေမထည့်တော့ဘူးဆိုရင်ဒီလေရဲ့အထွက်နှုန်းတွေကဘလို့မှမရရှိတော့တဲ့ပြဿနာတွေအထိဒါကြုံရတယ်ပေါ့နော်
မြန်မာနိုင်ငံမှာအရင်ကဓာတုဓာတ်မြေဩဇာတွေထုတ်လုပ်ရောင်းချတဲ့နိုင်ငံတကာကုမ္ပဏီတွေရှိပေမဲ့2021စစ်အာဏာသိမ်းပြီးနောက်ပိုင်းမှာတော့ပြန်လည်ထွက်ခွာကုန်ကြပါတယ်။အဲ့ဒီအစားပြည်တွင်းကဓာတုဓာတ်မြေဩဇာထုတ်လုပ်တဲ့စီးပွားရေးလုပ်ငန်းတွေအများအပြားပေါ်ထွက်လာခဲ့ပါတယ်။ဒါပေမဲ့လည်းစိုက်ပျိုးရေးဌာနရဲ့ကြီးကြပ်စစ်ဆေးမှုသိမ့်မရှိတဲ့အတွက်အရင်အသွေးပိုင်းမှာတော့မေကွန်းထုတ်စရာတွေရှိလာတယ်လို့စိုက်ပျိုးရေးကြောင်စင်ကိုထက်စော်ထွန်းကအခုလိုပြောပါတယ်။
ဓာတုဓာတ်မြေဩဇာတွေဓာတ်မြေဩဇာမှာဆိုရင်နိုင်ငံတကာကဝင်တာတွေရှိတယ်ပေါ့နော်နိုင်ငံတကာကတကယ်ကိုတိုက်ရိုက်တင်သွင်းတဲ့ဓာတ်မြေဩဇာတွေရှိတယ်သူတို့မှတကယ်ကို international ကနေပြီးတော့တင်သွင်းတာဖြစ်တဲ့အတွက်ကြောင့်သူတို့ရဲ့စံချိန်စံညွှန်းတွေနဲ့အမိကျွန်တော်တို့မြန်မာနိုင်ငံနဲ့ရောက်လာတဲ့ဟာတွေလည်းအများကြီးရှိတယ်ပေါ့နော်အခုလိုကျွန်တော်တို့ဖြစ်အခြေအနေကမကောင်းတဲ့အခါကျတော့ကျွန်တော်တို့မြန်မာနိုင်ငံမှာတာတာနေလို့မရဘူးနေလို့မရတဲ့အခါကျတော့ကျွန်တော်တို့ဒီလိုတကယ်ကို quality တည်မီတဲ့ပေါ့နော်ကုမ္ပဏီတွေနိုင်ငံ international ကုမ္ပဏီတွေဒီမြေစီဩဇာကုမ္ပဏီတွေကကျွန်တော်တို့ဒီအခုချိန်မှာတစ်ခုပြီးတစ်ခုထွက်သွားကြတယ်ပေါ့နော်အဲ့အချိန်မှာပြည်တွင်းရဲ့ကုမ္ပဏီတွေရှိလာတယ်အဲ့အချိန်မှာပြည်တွင်းကုမ္ပဏီတွေမှာအများကြီးပေါ့နော်ကျွန်တော်တို့နာမည်ပေါင်းစုံနဲ့အခုနောက်ပိုင်းထုတ်လုပ်နေရတယ်တွေ့တယ်အဲ့ဒီထဲမှာမှတချို့တော့ဒီကုမ္ပဏီတွေကပေါ့နော်သူတို့ရဲ့ကိုယ်ပိုင်စီးပွားရေးပဲကြည့်ပြီးတော့အစစ်အမှန်မလုပ်တော့ဘဲနဲ့ပေါ့နော်သူတို့ဖော်ပြထားတဲ့အချိုးအစားတွေလည်းမပါဘဲနဲ့အဲအတူတွေပေါ့နော်တောင်သူတွေကိုဈေးပေါ်ပေါ်နဲ့သဘောမျိုးဖြန့်နေပေါ့နော်ဒီ2018လောက်တုန်းကဆိုရင်လည်းတီလာဝါမှာထုတ်လုပ်တဲ့ဒီညီစီဩဇာတွေကပေါ့နော်ဆက်စည်းတဲ့အခါမှာဒီစံချိန်စံညုံမမီတဲ့ပြဿနာတွေဒါမျိုးတွေကြုံရတယ်ဒီဟာတွေကဘာကြောင့်မဖြစ်လဲဆိုရင်ဒီတက်ဆိုင်ရာဌာနတွေစိုက်ပျိုးဌာနတွေအားလုံးကနေစနစ်တကျမှန်ကန်ထုတ်လုပ်မှုပိုင်းမျိုးတေချာစနစ်ကြမကင်တွယ်တဲ့အခါကျတော့ဒီပြဿနာတွေဖြစ်လာတယ်ပေါ့နော
်မြန်မာနိုင်ငံမှာမီဒီယာတွေအများအပြားရှိပေမဲ့စိုက်ပျိုးရေးနဲ့ပတ်သက်တဲ့မီဒီယာကတော့နှေးပါနေပါသေးတယ်အဲ့ဒီအထက်မှာမှတောင်သူလယ်သမားတွေနဲ့ပတ်သက်တဲ့စိုက်ပျိုးရေးနည်းပညာသတင်းအချက်အလက်နဲ့ရပိုင်ခွင့်တွေကိုကြဲကြဲပြန့်ပြန့်ပညာပေးတဲ့မီဒီယာကတိတ်မရှိပါဘူးဒါနဲ့ပတ်သက်ပြီးလဲစိုက်ပျိုးရေးကြောင်စင်ကိုထက်စော်ထွန်းကပဲသူ့အမြင်ကိုအခုလိုပြောပါတယ်
ကျွန်တော်တို့ဒီစိုက်ပျိုးရေးကနေပြီးတော့ပေါ့နော်တောင်သူတွေကိုကျွန်တော်တို့ကဒီနည်းပညာတွေသတင်းအချက်လက်တွေပေါ့နော်ပေးနေတဲ့ဒီမီဒီယာတွေကအတိုင်းအတာတစ်ခုရှိပေမဲ့ပေါ့နော်အရာအရန်အားနည်းတယ်လို့ပြောလို့ရတယ်ဟိုအခုချိန်နေဆိုရင်တော့ပုံဆိုးတာပေါ့နော်ကျွန်တော်တို့တကယ်ကိုထိထိရောက်ရောက်တောင်သူတွေရဲ့ခေါင်းထဲကိုနားဝင်အောင်ပေါ့နော်တကယ်ကိုဒီလက်တွေ့သတင်းအချက်လက်တွေကိုပေးနိုင်တဲ့အစအဆုံးကျွန်တော်တို့စိုက်ပျိုးတဲ့အချိန်ကစပြီးတော့ပေါ့နော်ကျွန်တော်တို့ရိတ်သိမ်းတယ်နောက်တစ်ခုကတော့စားသုံးသူတွေဒီဈေးကွက်တွေအခြေအနေတွေပေါ့နော်တောင်သူတွေလက်ဝဲအထိရောက်ရှိဖို့ဟိုအရန်လိုအပ်နေသေးတယ်
မ
မြန်မာနိုင်ငံရဲ့လက်ရှိအခြေအနေဟာစိုက်ပျိုးရေးနဲ့ပတ်သက်ပြီးမီဒီယာတွေအားနည်းသလိုတောင်သူလယ်သမားအရေးဆောင်ရွက်ပေးတဲ့သမဂ္ဂအသင်းအဖွဲ့တွေလည်းလှုပ်ရှားခွင့်မရကြပါဘူး။အဲ့ဒီအတွက်တောင်သူလယ်သမားတွေကိုစိုက်ပျိုးရေးနဲ့ပတ်သက်ပြီးကောင်းကျိုးဆိုးကျိုးအကြံပေးနိုင်တဲ့အဖွဲ့အစည်းတွေမရှိကြတော့တဲ့အတွက်တောင်သူလယ်သမားတွေဟာမျက်စိပိတ်နားပိတ်ဖြစ်နေကြရပါတယ်။လက်ရှိအနေအထားအရလောင်စာဆီဈေးကြီးမြင့်တာသွင်းအားစုလို့ခေါ်တဲ့ဓာတုဓာတ်မြေဩဇာအပါအဝင်စိုက်ပျိုးရေးလုပ်ငန်းသုံးတွေကဈေးနှုန်းအဆမတန်ကြီးမြင့်လာတဲ့အတွက်ကြောင့်လာမယ့်စိုက်ပျိုးရာသီအတွက်အခက်အခဲတွေအများကြီးရင်ဆိုင်ရနိုင်တယ်လို့အများစုကခန့်မှန်းနေကြပါတယ်။မြန်မာနိုင်ငံရဲ့အဓိကစီးပွားရေးဟာစိုက်ပျိုးရေးလုပ်ငန်းဖြစ်ပေမဲ့တကယ်တမ်းကျတော့စိုက်ပျိုးရေးလုပ်ငန်းဟာဘက်ဆုံးချွတ်ချုံကျနေပြီးတောင်သူလယ်သမားတွေကိုယ်တိုင်ကလေယာလုပ်ငန်းတွေကိုစွန့်ခွာကာတရက်တစ်ချေးကိုပြောင်းတခြားအလုပ်တွေလုပ်ကင်နေကြတာတနည်းတစ်ခြားများပြားလာနေပါတယ်ခင်ဗျာ
။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာထွက်ပြေးတင်းရှောင်ရတဲ့ထဲအမှုပညာသမားတွေလည်းအများအပြားပါဝင်ပါတယ်။အမေရိကန်ပြည်ထောင်စုဘက်ဖလိုမြို့မှာနေထိုင်ပြီးတော့ကိုကျွမ်းကျင်တဲ့အမှုပညာရက်နဲ့တော်လိုင်းရင်းမှာပါဝင်နေတဲ့ကြပြာဆရာဦးစောဝေအကြောင်းကိုယူကရိန်းမြန်မာလွတ်မြောက်ရေးတိုက်ပွဲနှိုင်းယှဉ်ချက်အစီအစဉ်ကနေဟောက်ဆာကတင်ဆက်ထားပါတယ်ရှင
်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းပြည်ပနိုင်ငံတွေကိုထွက်ပြေးတိမ်းရှောင်တဲ့အထက်မှာအမှုပညာရှင်တွေလည်းအများကြီးရှိနေပါတယ်။အဲ့လိုအမှုပညာရှင်တွေအုပ်စုထဲမှာစာရေးဆရာ၊ပကြီးဆရာ၊ကဗျာဆရာ၊ကာတွန်းဆရာတွေနဲ့တခြားသောနယ်ပယ်ပေါင်းစုံကလူတွေလည်းပါဝင်ကြပါတယ်။ဒီလိုထွက်ပြေးတိမ်းရှောင်ရာကနေရောက်ရှိတဲ့နေရာတိုင်းမှာနေဦးတော်လိုင်းရဲ့အတွက်တက်နိုင်တဲ့ဘက်ကနေဆက်လက်ပါဝင်လှုပ်ရှားနေကြတဲ့လူတွေရှိသလိုတချို့ကနေရာတစ်ဘွားတစ်အတွက်ရုန်းကန်ရင်းနဲ့ဖျက်တမ်းနေကြရပါတယ်။လက်ရှိအမေရိကန်ပြည်ထောင်စုနယူးယောက်ပြည်နယ်ဘက်ဖလိုမြို့မှာနေထိုင်ပြီးတော့ကိုကျွမ်းကျင်တဲ့အမှုပညာရက်နဲ့တော်လိုင်းရဲ့မှာအများရန်လို့တက်တက်ကြွကြွပါဝင်နေတဲ့ကဗျာဆရာဦးစောဝင်နဲ့ယူကရိန်းမြန်မာနှိုင်းယှဉ်ချက်အစီအစဉ်ကနေသူ့ဆုံမင်းမြန်ထားတာကိုနားဆင်ကြအောင်ခင
်ဗျာ။ဘလို့ပါဝင်နိုင်လဲဆိုတော့အရင်စဉ်းစားတာပေါ့နော်။ဟိုတိုင်းပြည်ပြည်ပကိုထွက်လာရပြီပေါ့။ထွက်လာရတာလေဒီစစ်တပ်ရဲ့တံပက်စစ်တပ်ရဲ့အာဏာရှင်မခံရအောင်နှိမ့်ဆက်ခြင်းမခံရအောင်ဆိုပြီးထွက်လာတဲ့အခါမှာပြန်မှရှိတဲ့ကိုယ်နိုင်ငံဘွားတွေကဘာတွေလုပ်နိုင်လဲဘာတွေလုပ်နေကြလဲအရောအရင်ကြည့်ရဲအရင်ကြည့်ပြီးတော့သူတို့လုပ်နေတဲ့အလုပ်တွေတိုင်းပြည်ရဲ့လူတော်လိုက်ရေးအတွက်ထောက်ဖို့လုပ်တဲ့အလုပ်တွေမှာတချို့အလုပ်တွေမှာဝင်ပါတယ်ဝင်ကူတယ်ပူပေါင်းဆောင်ရွက်တယ်တချို့အလုပ်တွေကြတော့ကိုယ်ကိုယ်တိုင်ဥဆောင်ပြီးလူမြာမှာတရားအနေနဲ့ organizer လုပ်ပြီးလုပ်အောင်လုပ်တွေရှိတယ်။အဲ့ဒီအလုပ်တွေကိုကြတော့ကိုယ့်အကူအူဆောင်ပြီးလုပ်တယ်။ဘလိုနည်းနဲ့လုပ်လဲဆိုရင်ရသမျှရှာလို့ရသမျှရံမုံငွေကိုအတုံးသေးတွေအကုန်မခံမင်းနဲ့ပြည်ရင်းတော်လိုက်အုပ်စုအတီးတီးရှိကိုလိုအပ်နေတဲ့ရှိကိုရအောင်ပုံမယ်ဆိုရက်အစီအစဉ်နဲ့လုပ်ဖြစ်တယ်ဒါဆိုအဲ့မေကောကကျွန်တော်လည်းခဏခဏမေးဖြစ်ပါတယ်နော်ကိုယ့်အကူလည်းမေးဖြစ်တယ်ကိုယ့်လက်ပြကိုယ်လည်းမေးဖြစ်တယ်အဲကိုယ့်စိတ်အခြေအနေတွေလည်းကိုခဏခဏမေးဖြစ်တယ်ဒီကောင်းလေးကငါတို့မှာလူပညာလက်နဲ့ကလည်းဘာမှမရှိဘူးဘာလို့လောက်ကြောက်လဲဆိုခုနပြောတဲ့လူပညာအားကြောင့်ငြင်းညံ့သွားမယ်တိုင်မခံမှုတွေမရှိတော့ဘူးဆိုလို့ရှိရင်ငြင်းညံ့ရင်တို့အတွက်အကျိုးအမြတ်ကမရှိတော့ဘူးလေလူပညာကြောင့်ငင်းငန်းသွားမယ်လူပညာကြောင့်အကျန့်ဖက်မှုတွေမရှိတော့ဘူးဆိုရင်လက်နဲ့ကင်ပြီးတော့လှုပ်ရှားနေတဲ့လူတွေအတွက်လက်နဲ့ရှိမှအာဏာရတဲ့လူတွေအတွက်သူတို့အတွက်နေရာလည်းမရှိတော့အကျိုးစီးပွားလည်းမရှိတော့အဲ့ဒီအတွက်သူတို့ရဲ့အဓိကရန်သူဟာအာဏာရှင်မှန်တယ်များအမှုပညာပဲလူပညာရှင်ပဲအမှုပညာသမားပဲနှစ်မျိုးလုံးပြောတာနော်လူပညာရှင်ရှိရဲလူပညာသမားရှိရဲနှစ်မျိုးလုံးကိုသူတို့အဓိကထားပြီးတော့အဲသူတို့ရန်သူလို့တတ်မှတ်တယ်ခြေမုံးတယ်တုတ်တင်တယ်ဖန်းစီရယ်နှိမ့်ဆက်တယ်တပ်ဖြတ်တယ်အဲ့ဒါကြောင့်အဲ့ဒါကြောင့်သူတို့အမှုပညာကိုကြောက်တယ်အမှုပညာရှင်ကိုကြောက်တယ်အမှုပညာသမားကိုကြောက်တယ်ဆိုရဘောသူရောက်သွားကြတနာစီရကောင်းပါတယ်ပူတင်းကကြောက်တာ ဒီလူပညာသမားဟာရုရှားနိုင်ငံနဲ့ပူပြီးတာတော်ကောင်းမွန်တဲ့လူမှုဘဝပတ်ဝန်းကျင်နဲ့ကဘာကြီးပေါ်မှာသူ့ထက်ကြော်ကြားပြီးတော့ဩဇာအာဏာရှိတော့မှသူကြောက်တာသူအကြောက်လွန်ပြီးတော့တိုက်တာဒါကပူတင်ကိုပြောတာဇာန်စီကိုပြောချင်ပါတယ်နော်သူသမရဖြစ်နေလို့ပြောတာမဟုတ်ဘူးလူပညာမှာချင်းပြောချင်ပါတယ်လူပညာသမားလို့ဖြစ်လာလို့ရှိရင်လူပညာသမားလို့ကိုယ်လူလူကဖြစ်စေတကဘာလုံးဝဖြစ်စေလက်ခံထားလို့ရှိရင်အဲ့လူပညာသမားလို့ဖြစ်တဲ့လူမှန်သမျှအမှန်တရားဘက်ကခိုင်မာတဲ့မရင်းမြိုင်တဲ့တန်ဋိဌာန်ရှိပြီလားစွန့်လို့တဲ့စိတ်ရှိပြီလားအဲ့ဒီအတွက်သူဟာယူကရိန်းသမရကိုတွားပြီးဆန်းလိုက်ချင်တာသူတဲ့အဟာမားပဲသူကတာမန်ပေါ်လစ်တီရှင်တာမန်ပေါ်လစ်တီရှင်မှစစ်တပ်ကလာတဲ့အာဏာရှင်တပိုင်းပေါ်လစ်တီရှင်အဲ့ဒါနဲ့ဟိုကအက်တစ်နဲ့အများကြီးကွာလူသားတိုင်းသိတယ်လူပြောင်သွားတဲ့နိုင်ငံကြီးကမှဘသူကဖြူစင်တယ်ဘသူကမြင့်မြတ်တယ်ဆိုတာလူသားတိုင်းသိတယ်အဲ့တော့လူပြောင်သွားခြင်းဇန်တင်တာလို့ဖြစ်ပါလိမ့်မယ်ဇာလန်စကီကိုတော့ဘယ်တော့မှသူ့ရဲ့ဩဇာနဲ့သူ့ရဲ့ဆုံးဖြတ်ချက်တွေသူ့ရဲ့သူ့တိုင်းပြည်ပေါ်စွန့်လို့အနစ်နာခံလို့စိတ်တွေပူတင်ဘယ်တော့မှမပြီးရောစစ်နိုင်ရမနိုင်ရကိုမပြောဘူးအဲ့ဒီဒီနှစ်ယောက်ရဲ့ character နဲ့ဒီနှစ်ယောက်ဖွဲ့စည်းထားတဲ့အစိုးရနှစ်ယောက်ရဲ့သဘောတူအောင်ပဲပြောတာ
ဒါကတော့ကဗျာဆရာဦးစောဝေကယူကရိန်းနဲ့မြန်မာတို့ရဲ့အရေးမှာသူတက်ကြွတဲ့အမှုပညာနဲ့ဘလို့တွေပါဝင်လှုပ်ရှားနေလဲဆိုတာကိုပြောပြပေးသွားတာပဲဖြစ်ပါတယ်နောက်တစ်ပတ်မှာလဲဒီစီစဉ်မှာဘလို့တွေပါဝင်ဆွေးနွေးကြမလဲဆိုတာကိုစောင့်မျှော်ကြည့်ရှုပေးကြပါခင်ဗျာကျွန်တော်ဟောင်စာပါအမေရိကန်ပြည်တော်စုကနေတင်ဆက်ပေးခဲ့တာပါ
တနင်္ဂနွေနေ့မှာပဲဟမတ်စစ်သွေးကြတွေအစ္စရေးကိုအကြမ်းဖက်တိုက်ခိုက်ခဲ့တာရက်တရာပြည်သွားပြီဖြစ်ပါတယ်။အစ္စရေးဘက်ကလည်းဂါဇာဒေသကိုအဲ့ဒီအချိန်ကလေးကစစ်ရေးအရာဆက်ပြီးတော့တုံ့ပြန်တိုက်ခိုက်နေတာဖြစ်ပါတယ်။စစ်ကြောင့်အစ္စရေးနဲ့ပါလက်စတိုင်းအရက်သားတွေထိခိုက်ပျက်စီးမှုတွေရင်ဆိုင်နေရတဲ့အချိန်နဲ့ဘာရိုနီကာဘော်ဒရက်စ်အဂလီစီယာသတင်းပေးပို့ထားတာကိုတော့ဦးသိန်းထိုင်ဦးကအမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာအစီအစဉ်မှာတင်ပြထားပါတယ်ရှင်။
ဟားမတ်စစ်သွေးကြော်ရင်းအစ္စရေးနယ်ရဲ့ကျူးကျော်ဝင်ရောက်ပြီးအစ္စရေးနိုင်ငံသားထောက်နေရာလောက်ကိုတပ်ဖြတ်ခဲ့သလိုလူ140လောက်ကိုပြန်ပြီးဆွဲသွားခဲ့တာရှေ့ပေါင်းတရာပြေးသွားပြီဖြစ်ပါလေ။အော်တိုဘာလ9ရက်ကျူးကျော်မှုနောက်ပိုင်းအနည်းဆုံးဒဇာဂင်105ယောက်ပြန်လွတ်မြောက်လာခဲ့ပါလေ။အတော်များများသောဖမ်းဆီးခံရဆဲဖြစ်သလိုမိသားစုနဲ့ဆက်သွယ်မရသေးပါဘူး
။ Present without foodWithout light
အချင်းချတဲ့သူတွေကိုဘာစားစရာမှမကျွေးပါဘူးအလင်းရောင်မရှိတဲ့နေရာရေမရှိဘဲနေရာတွေမှာနေရပါတယ်လူတယောက်တို့ထားတာမဟုတ်ပါဘူ
းအစ္စရေးဘက်ကဟာမတ်စစ်သွေးကြွားတွေကိုပြင်းပထားပြီးဂါဆာကိုလေကြောင်းကရောမြေပြင်ကပါထိုးစစ်ဆင်ခဲ့ပါတယ်ဒီထိုးစစ်ကြောင့်ပါလက်စတိုင်းဘက်က2,400လောက်အသက်ခံခဲ့ရမယ်လို့ခန့်မှန်းပါတယ်သေဆုံးသူအများစုဟာမိန်းကလေးနဲ့ကလေးငယ်တွေလို့ဂါဆာမှာရှိတဲ့ဟာမတ်စ်တွေရဲ့ချမရီဝန်ကြီးဌာနကပြောပါတယ်လူရဲ့နှစ်သန်းသုံးသိန်းရှိတဲ့ဂါဇာရဲ့85ရာခိုင်နှုန်းအိုးမဲ့အိမ်မဲ့ဖြစ်ခဲ့ရပါတယ်။အဲ့ဒီထဲမှာကိုဝင်6လရှိပြီဖြစ်တဲ့မြို့သူပြီးဟာဗာဘက်ဂယ်လည်းပါဝင်ပါတယ်
။ဘစ်မခ်ဘလအလာတဖလ يعني ဟာကလဟမ်
ကျမကလေးမွေးရမှာပါ။မွေးမဲ့ရက်အတွက်ကြိုပြီးတော့စိုးရင်ပါတယ်။ဘယ်မှာမွေးရမလဲမသိပါဘူး။မီးဖွားနိုင်အောင်ဘလို့လုပ်ပေးမလဲကျမမသိပါဘူး
။ပေါ်ရမင်းကြီးဖရန်စစ်ကတော့ဗာတီကန်နန်းတော်ကနေငင်းချမ်းကြီးကိုထပ်ပြီးထိုက်တွန်းနေပါတယ်။
စစ်ကိုနိုင်ကလူသားဆန်မှုကိုစန့်ကျင်တဲ့ရာဇဝတ်မှုဖြစ်ပါတယ်။လူတွေကငြိမ်းချမ်းရေးကိုလိုချင်ပါတယ်။ကဘာကငြိမ်းချမ်းရေးကိုလိုလားပါတယ်
။သတင်းဘက်ကယောမလန်ဒန်ဝါရှင်တန်မြို့တော်နေရာအဆုံးကာစာစစ်အုံသက်ဖို့တောင်းဆိုတဲ့ဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ပါလေ။အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နတညာဟုကတော့လူတွေရဲ့တောင်းဆိုချက်ကိုလက်မခံသေးပါဘ
ူး။
ဒီချိန်မှာပထမဆုံးကတော့စီရေးအသုံးစရိတ်ကိုဦးစားပေးရပါလိမ့်မယ်။ဟာမတ်တွေကိုချီးမိုးရင်းနဲ့ဖမ်းဆီးခံရတဲ့တုံ့ပန်းတွေပြန်ပြီးတော့လွတ်မြောက်ရေးအပါအဝင်စစ်ပွဲရည်မှန်းချက်ပြီးစီအောင်ဒီနေ့ဆက်တိုက်ရပါလိမ့်မယ်။
စနေနေ့ကတော့အမေရိကန်ပြည်တော်စုကဂျမ်ဖဲ့အဖွဲ့အဖြစ်သတ်မှတ်ထားတဲ့ဟာမတ်စ်အဖွဲ့ထိတ်တန့်ရရှိသူဖြစ်သူအိုစမာဟမ်ဒန်ကတစားကနေကိုသူတို့ခေါင်းအောင်မဆောင်ရှောက်ထားပါလေလို့ပြောပါတယ်တစားကနေအတွက်စေဝါထောက်ပံ့နေအောင်ကတ်တာနိုင်ငံဂျာဝေညီနံပြည်အစ်စင်းနဲ့သဘောတူညီချက်ရယူထားတာကိုလည်းသူကကိုးကားပြောဆိုသွားပါတယ်။
သူတို့ခေါင်းအောင်မထားခြင်းနဲ့ဆန္ဒရှိပါတယ်။ဒါပေမဲ့ကျွန်တော်တို့ပြည်သူတွေအတွက်ရှိတဲ့စေလောင်းနဲ့ပဲကျွန်တော်တို့ကသူတို့ကိုဆက်လျှောက်ပေးနိုင်ခဲ့တာပါ။အခုလို့စေဝါတွေပေးဖို့နေအောင်စာပြုတ်လုပ်ဆောင်ခဲ့တဲ့ကတ်တာကညီကိုတွေကိုလည်းကျေးဇူးတင်ပါတယ်။
တစားကနေဖန်ခံခဲ့ရတဲ့နေတရာရေအတွက်ကိုကူစားပြုပြီးစက္ကန့်တရာညီတဲ့ဆူတောင်းခဲ့ကြတာကဆေးရဲ့နေတရာရုံခြေခွဲမှုထိမှန်သွားလာလှုပ်ရှားမှုတွေနဲ့ချောင်းဝယ်တဲ့လုပ်ငန်းတွေကိုရပ်ဖို့အစ္စရေးလူ့သမားသမဂ္ဂများအဖွဲ့ချုပ်ကတောင်းဆိုခဲ့ပါတယ်ခင်ဗျာ။
မတိကျမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကမ္ဘာကြီးမှာ ကျမတို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်။တည်င်းကိုတပိုင်းတစ်စားပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်။အချက်အကျဲကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင်းချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းကြပြီးတာတွေကတည်င်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်။ကျမတို့ဗီဒီယိုတွေက NRG ကတည်င်းတွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုဆောင်ကျဉ်ပေးနေပါတယ်။VOA America အတန်းကတည်င်းမှန်တွေကိုဖတ်ပေါင်းဆောင်ကတင်ပြပေးနေပါရရှင်။အခုတော့ကဘာတလခီးသွားတည်င်းပတ်စင်ကဏ္ဍကိုနားဆင်ကြည့်ရှုကြရပါမယ်ရှင်။ ပုံမှန်အပျော်ခီးထွက်ရတာမျိုးထက်ထူးထူးခြားခြားစွန့်စားရတဲ့ခီးမျိုးထွက်ချင်သူတွေအတွက်ရေခဲပင်လယ်ထဲမှာရေကူးနိုင်တဲ့ခီးမျိုးလည်းရှိပါတယ်။ဖင်လန်နိုင်ငံကနေရေခဲပင်လယ်တဲ့ကိုရေခဲခွဲသင်းမောကြီးစီးသွားပြီးရေခဲပင်လယ်ထဲမှာရေကူးနိုင်ဖို့မဆုမျက်မုံကကမ္ဘာတလွှာခီးသွားအစီအစဉ်ကနေခေါ်သွားပါလိမ့်မယ်ရှင်။
ဖင်လန်နိုင်ငံကြားက Baltic ပင်လယ်ရဲ့မြောက်ဖက်အထံဖြစ်တဲ့ Bosnia ပင်လယ်ဟာနှစ်စဉ်နိုဗెంబာလလောက်ကစပြီးတော့ April လောက်ထိရေခဲနေလေရှိပါတယ်။ကမ္ဘာလှည့်ခီးသွားတဲ့အနေနဲ့ Bosnia ပင်လယ်တဲကိုရေခဲခွဲသင်္ဘောကြီးနဲ့သွားတဲ့အတွေ့အကြုံရနိုင်အောင်လို့စီစဉ်ပေးထားတဲ့ခီးစဉ်တွေရှိနေတာမို့ရေခဲပင်လယ်တဲကိုခီးထွက်နိုင်ကြပါတယ်။ Polar Explorer Icebreakers ရဲ့ခီးစဉ်တစ်ခုကတော့ဖင်လန်နိုင်ငံမြောက်ပိုင်းလက်ပလန်ဒေသကနေဘော့စနီးယားရေခဲပင်လယ်တွေကိုနေချင်းပြန်သွားနိုင်တဲ့ခီးစဉ်ဖြစ်ပါတယ်။အုတ်တရအလင်းတန်းတွေမြင်ရဖို့ဆောင်းရာသီပွဲတော်အငွေ့အသက်တွေခန်းစားနိုင်ဖို့စသဖြင့်ဖင်လန်နိုင်ငံကိုကမ္ဘာနိုင်ငံဆောင်ကခီးတွေတွေလာလည်နေကြတာမို့ဒီခီးတွေတွေထဲမှာဆွတ်ဆွတ်ဆာဆာအတွေ့အကြုံရခြင်းတွေအတွက်ဒီခီးကအန်ဂိုက်ဖြစ်
Surago, ကိုကိုယ်တိုင်မြင်တွေ့လေ့လာနိုင်ကြမှာဖြစ်ပါတယ်
This one
got a
special shape of the hull, especially
the bow has a special.
ဒ
ီ demo captain ကအရင်တော့ကကန်ယိုရန်ဆောင်တပ်မှအလုပ်လုပ်ခဲ့ဘူးသူဖြစ်ပြီးတော့အခုတော့နိုင်ငံဆောင်ကကမ္ဘာလှည့်ခီးတွေကိုရေခဲခွဲ demo ကြီးနဲ့လိုက်ပို့ပေးနေသူဖြစ်နေပါပြီ Polar Explorer Icebreaker ရေခဲခွဲ demo ကြီးကလည်းရေခဲပင်လယ်တွေထဲမှမောင်းနှင်ဖို့အတွက်1986ခုနှစ်တုန်းကဂျာမနီနိုင်ငံမှာဆောက်လုပ်ခဲ့တာဖြစ်ပါတယ်အရင်တော့ကလေးလာရေးနဲ့ရေနံတွင်းတုလုပ်ငန်းတွေအတွက်ထောက်ပို့ရေးလုပ်ပေးခဲ့တဲ့ရေခဲခွဲသင်္ဘောကြီးကို1992ခုနှစ်မှာအစအဆုံးပြင်ဆင်ပြီးတော့အခုတော့ကမ္ဘာလှည့်ခီးသွားလုပ်ငန်းသင်္ဘောအဖြစ်နဲ့အသုံးပြုနေတာဖြစ်ပါတယ်အထက်ခုနှစ်ထပ်ပါပြီးတော့88မီတာအရှည်နဲ့14မီတာအကျယ်ရှိတဲ့သင်္ဘောကြီးတွေကသင်္ဘောသားတွေအတွက်သာဆိုတဲ့အခန်းကလွဲလို့သင်္ဘောပယ်ထိန်တဲ့အခန်းအင်ဂျင်စက်ခန်းစသဖြင့်ရှာတဲ့အခန်းတွေအားလုံးကိုခီးတွေတွေဝင်လေ့လာကြည့်လို့ရပါတယ်လူ200နီးပါးဆက်နဲ့ရေခဲခွဲတင်မော့ကြီးပေါ်ပါလာတဲ့ခီးတွေဘေးကင်းစေဖို့တာဝန်ကလည်းတင်မော့ကပ္တန်အတွက်တော့မလွယ်လှပါဘူး
Yeah it's a big responsibility and
But that's a part of the game here.
ကျွန်တော်တို့အသေးတောင်းဝင်ကြည့်ပါတယ်။ရေခဲနေတဲ့ပင်လယ်ပြင်ထဲမှာဘလို့လမ်းဖောက်သွားရတယ်ဆိုတာလူတွေကိုပြဖို့ဒီခီးစဉ်ကိုလှုပ်ထားတာဆိုတော့လေအသေးချာတောင်းဝင်ယူပေးရပါတယ်
။ရေခဲခွဲသင်္ဘောကြီးနဲ့သွားတဲ့ခရီးမှာအထူးခြားဆုံးကတော့အနှုတ်22ဒီဂရီဆယ်ဆီယပ်လောက်အေးတဲ့နေရာမှာရေကူးရတာဖြစ်ပါတယ်။ရှေခဲနေတဲ့ပင်လယ်ပြင်ကြီးတွေကရေခဲတွေရှင်းသွားအောင်လို့သင်္ဘောကြီးကလုပ်ပေးထားတဲ့နေရာမှာရေကူးနိုင်ကြတာဖြစ်ပါတယ်။ရေကူးတဲ့အခါမှာလည်းဘေးရန်တွေကင်းအောင်လို့ချုပ်လုပ်ထားတဲ့ survival suit ဝတ်စုံနဲ့ကူးကြရတာဖြစ်ပါတယ်။
Normally everyone swims. Even people are not considering in the beginning. They think now that's not for me. It's too scary, too dangerous, too cold. When they see
ပုံမှန်အဖြစ်တော့လူတိုင်းရေစင်းကူးကြပါတယ်ပထမတော့မကူးချင်ဘူးကြောက်ဖို့ကောင်းတယ်အန္တရာယ်များတယ်အယမ်းအေးတယ်ဆိုပြီးတော့မကူးချင်ကြတဲ့သူမျိုးတော်မှနောက်တော့စင်းကူးကြပါတယ်အထူးပြုလုပ်ထားတဲ့ရေကူးအင်ဂျင်တွေကအယမ်းလဲနွေးပါတယ်ရေလဲမနစ်နိုင်ပါဘူးကိုဝစ်ထားတဲ့အဝတ်အစားပေါ်မှာထပ်ပြီးတော့ဝစ်လိုက်ရုံပါပဲဘီကီနီလိုမျိုးဝေးရတာလည်းမဟုတ်ဘူးလေဒီရေကူးဝတ်စုံတွေကိုဝတ်ပြီးတော့ကူးရင်ရေနစ်မှာကိုလည်းစိုးရိမ်နေကြမလို့ပါဘူးရေလည်းကောင်းကောင်းကူးတတ်ဖို့မလိုဘူးဆိုတာကိုသဘောပေါက်သွားကြတာနဲ့အားလုံးစင်ကူးကြတော့တာပါပဲ
ရေခဲပင်လယ်ထဲမှာရေကူးရေစိမ့်နိုင်အောင်လုပ်တဲ့ survival suit ဖြစ်တာမို့ကလေးတွေပါရေထဲဆင်းဖို့လုံခြုံပါတယ်တနအီလောက်ရေကူးချိန်ပေးထားတာမို့ရေခဲပင်လယ်ထဲမှာစိမ့်ပြင်းနှမြေနေနိုင်သလိုရေခဲပင်ပေါ်လမ်းလျှောက်ကြည့်တာတို့ဓာတ်ပုံရိုက်တာတို့လည်းလုံနိုင်ကြပါတယ်ရေခဲခွဲတင်မောကြီးစီးတဲ့သူအားလုံးကိုရေခဲထဲမှာရေကူးအောင်လက်မှတ်တင်မောကပတန်ကအမှတ်တရလက်ဆောင်အနေနဲ့ပေးတာကလည်းခီးသည်တွေအတွက်ပျော်စရာအတွေ့အကြုံတစ်ခုဖြစ်ပါတယ
် I love it
And ပါတယ်ကျွန်မချင်တာမျောလင့်ထားတာထက်တောင်ပို့ပါတယ်
ကိုဗစ်ကရောဂါဖြစ်နေတော့ကတနေရာကနေတနေရာခီးသွွားကန့်သတ်မှုတွေလုပ်ခဲ့တာကြောင့်ပြန်ဖွင့်တဲ့အခါမှာတော့ခီးသွွားဝါဒနာပါသူတွေဟာတမယိုးချအပျော်ခီးမျိုးထက်ကိုတသက်မှာတစ်ခါသာရတဲ့အတွေ့အကြုံရနိုင်တဲ့ထူးထူးခြားခြားခီးတွေကိုပို့ထွက်လာကြပါတယ်ဒါကြောင့်လဲအခုလိုမျိုးကမ္ဘာမျိုးဝင်ရိုးစွန်းနာအထီရောက်နေတဲ့အာတိတ်ဆဝိုင်းထဲမှာရှိတဲ့နိုင်ငံမျိုးတွေကိုခီးထွက်နေကြတာဖြစ်ပါတယ်ဖင်လန်နိုင်ငံမှာဆိုရင်2023-24စောင်းရာသီခီးသွွားကာလမှာလာလယ်ချသူအထူးများပြားတယ်လို့ခီးသွွားလုပ်ငန်းလုပ်သူတွေကပြောကြပါတယ်
This season is how we call it boom after coronaSo we get people who missed their missing traveling.
အခုခီးသွွားရာသီကတော့ကိုဗစ်လွန်ကာလခီးသွွားတွေအများများတဲ့ရာသီလို့ကျမတို့ပြောပါတယ်။တစ်နှစ်နှစ်နှစ်လောက်ခရီးမထွက်ရလို့ခရီးထွက်ချင်နေတဲ့သူတွေအာရှနိုင်ငံတချို့မှာနှစ်နဲ့ချီပြီးတော့ခရီးမထွက်ရလို့ပိတ်ထားပြီးတော့ပြန်ဖွင့်ပေးလိုက်လို့ခရီးထွက်ချင်တဲ့သူတွေနဲ့ဆိုရင်တော့ရေပိုက်ကိုဖွင့်လိုက်လို့ရေတွေတလဟောထွက်လာတယ်လို့မျိုးခရီးထွက်ချင်တဲ့သူတွေလည်းအများကိုများလာပါတယ်။
ဖင်လန်နိုင်ငံမြောက်ပိုင်းအာတိတ်ဆဝိုင်းဒေသဖြစ်တဲ့လပ်ပလန်ဒေသကနေရေခဲခွဲတင်မောကြီးနဲ့၃နာရီကြာစီးပြီးတော့ဘော့စနီးယားပင်လယ်ထဲမှာရေကူးနိုင်တဲ့ Polar Explorer Icebreaker ခီးအတွက်ခီးတဲ့တယောက်ကိုဒေါ်လာ300ကျော်နဲ့ညီမျှတဲ့285ယူရိုငွေပေးရမှာဖြစ်ပါတယ်။တခြားမှာမရနိုင်တဲ့ထူးခြားတဲ့အတွေ့အကြုံအတွက်ဈေးကမသေးလာပေမဲ့စောင်းရသည့်ခီးသွွားရသည့်ဂုံ2024မှတ်လလောက်အထိကဘာလှည့်ခီးတဲ့တပေါင်းခွဲကနေ2000ကျားလာလိမ့်မယ်လို့ရေခဲခွဲတင်မောလုပ်ငန်းကခန့်မှန်းထားပါရဲ့ရှင်။ကျမဆွေမြမမ
တရင်ဘတ်ဆင်ခဏတွေကတော့ဒီလောက်ပါပဲရှင်။ VOA အစီအစဉ်နဲ့ပတ်သက်ပြီးဝေဖန်အကြံပြုလို့ရင်တော့ကျမတို့ရဲ့ email လိပ်စာ bamis@voanews.com ကိုဆက်ရသွားဆက်သွယ်နိုင်ကြသလိုပဲ VOA Facebook ဆက်မျက်နှာက Messenger မှာလည်းဆက်ရသားပေးပို့နိုင်ကြပါရဲ့ရှင်။အခုတော့တရင်ချင်းချုပ်ကိုတင်ပြပေးပါမယ်။ကာဇာမာအပြစ်ရရေးနဲ့ဖမ်းဆီးခံတွေပြန်လွှတ်ရေးအတွက်အစ္စရေးနဲ့ဟာမတ်စ်ကြားသဘောတူညီချက်အသစ်ရရှိလိမ့်မယ်လို့မျှော်လင့်ကြောင်းအမေရိကန်သမ္မတအင်ဘူရိုကအင်ကာနစ်မှာပြောပါတယ်။ကာတာနိုင်ငံကဂျားဝင်ညှိနှိုင်းပေးနေတာပါ။မကြမီရလတ်ရလာမယ်လို့မျှော်လင့်တဲ့အကြောင်းအမေရိကန်အမျိုးသားလုံခြုံရေးကောင်စီပြောရေးဆိုခွင့်ရှိသူဂျွန်ကာဘီကသတင်းထောက်တီကိုပြောဆိုသွားပါတယ်။ဟာမတ်စ်နဲ့ဖြစ်တဲ့အစ္စရေးရဲ့စစ်ပွဲမှာစစ်ရာဇဝတ်မှုနဲ့ညှိမညှိလေလာဖို့လိုမလိုကိုကျွမ်းကျင်သူတွေကကနေဦးစဉ်းစားချလိုက်မယ်လို့ UK ရဲတပ်ဖွဲ့ကအင်္ဂါနေ့မှာပြောပါတယ်။အကြမ်းဖက်မှုတိုက်ဖြတ်ရေးဌာနမှာရှိတဲ့စစ်ရာဇဝတ်မှုများဆိုင်ရာအဖွဲ့လေးတစ်ဖွဲ့ကတာဝန်ယူဆောင်ရွက်မှာဖြစ်တယ်လို့မဟာလန်ဒန်ရဲတပ်ဖွဲ့ကပြောပါတယ်ရှင်။ ရုရှားသမ္မတဗလာဒီမီယာပူတင်ကမြောက်ကိုရီးယားနိုင်ငံခြားရေးဝန်ကြီးချိုဆွန်ဟွေးကိုခရမလင်နန်းတော်မှာအင်ကန်နေ့ညနေကလက်ခံတွေ့ဆုံပါတယ်။မော်စကိုနဲ့ပြုံရမ်းကြလက်နက်ဆိုင်ရာပူးပေါင်းဆောင်ရွက်မှုရှိနေတယ်လို့ဆွဆွဲကြပြီးရဒမအေးဖြစ်နေတဲ့အချိန်မှာအခုလိုတွေ့ဆုံကြတာဖြစ်ပါတယ်။အင်ကာနဲ့အစောပိုင်းတုန်းကတော့မစ်ချိုဟာရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလာဗရော့နဲ့လည်းတွေ့ဆုံခဲ့ပါသေးတယ်ရှင်။နောက်ဆုံးရသတင်းအချင်းချုပ်ကတော့ဒီလောက်ပါပဲရှင်။ဒီမနက်ခင်းအတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုသားညုံဦးဖြစ်ပါတယ်။ညပိုင်း 9:00 နာရီကနေ 10:00 နာရီထိထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းတိုမီတာ 19.25/32 တို့ကနေဖမ်းယူနိုင်ကြပါတယ်ရှင်။တော်တားရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ VOE ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်ရှင်ကျမသင်္ကီးထိုက်ပါ